Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်ဇူလိုင်လ23ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOE ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဒီပိုင်းလေးကြည့်ရှုနားဆင်နိုင်ပါတယ်။ကျွန်တော်တပောင်သားမှာ
ဒီမိုကရက်ပါတီအမတ်တွေပြည်내အုပ်ချုပ်ရေးမှုတွေနဲ့အလို့ရှင်တွေဟာသူ့သမ္မတကမလာဟဲရစ်ကိုဒီမိုကရက်သမ္မတလောင်းအဖြစ်ထောက်ခံနေကြပါတယ်။သမ္မတဟောင်းထရမ့်ကိုလှုပ်ရှားဖို့ကြိုးစားမှုဖြစ်ရမှာသူတို့ဘက်ကလင်ဟင်မှုဖြစ်ခဲ့တယ်လို့ Secret Service အကြီးအကဲကလွှတ်တော်မှာထွက်ဆိုပါတယ်။ဒါပေမဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးအစည်းအဝေးမှာမြန်မာဘက်ကနိုင်ငံရေးအရာကိုစားပြုသူကိုတက်ခွင့်မပေးတာကိုအမေရိကန်ကသဘောတူထောက်ခံတယ်လို့ပြောပါတယ
်။အဲ့လိုထိတ်တန့်အောင်သတင်းတွေပြင်ဂျိုးဘိုင်ဒန်သမ္မတရွေးပွဲဝင်မပြိုင်တော့တဲ့သတင်းပေါ်မြန်မာနယ်ပေါ်အမေရိကန်တွေရဲ့တုံ့ပြန်မှုနဲ့တစ်ချက်ကြေရမှုတွေပြီးတော့အစ်စိန်ထောင်ကနေအကျဉ်းသားတွေအပြောင်းရွှေ့စစ်ကောင်စီဘူဝါဒကြောင့်ထိုင်းအင်ယာမီဈေးကွက်ပေါ်ဆက်ရောက်မှုစတဲ့သတင်းစောက်ပါတွေကိုလည်းကြားကြရမှာဖြစ်ပါတယ်။အပတ်စဉ်အစီအစဉ်မှာတော့အင်တာဗျူးစီးပွားရေးလူမှုရှုခင်းတို့ကိုရှုစားနားဆင်ကြရမှာပါ။အခုတော့ထိတ်တဲရောက်သတင်းတွေကိုကိုသားညူကတင်ပြပါဦးမယ်။
ဒီမိုကရက်ပါတီကလွှတ်တော်မှတ်တွေပြည်내အုပ်ချုပ်ရေးမှုတွေဗန္ဒာရေးလှူရှင်တွေကလာမယ့်နိုဝင်ဘာသမ္မတရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောင်းဖြစ်တဲ့ဒုတိယသမ္မတကမလာဟဲရစ်စ်ကိုတရင်လာနေမှာထောက်ခံလိုက်ကြပါရယ်။ Republican ပါတီရဲ့သမ္မတလောင်းထရန့်ကိုယင်ဆိုင်ဖို့သမ္မတဘိုင်ဒန်ကလည်းသူမရှင်းပြိုင်တော့ကြောင်းကြီးညာချက်နဲ့ဇက်တိုက်ဆူသလိုကမလာဟဲရစ်စ်ကိုထောက်ခံခဲ့ကြတာပါ။ဒါပေမဲ့ August 19ရက်နေ့ကနေပြီးတော့21ရက်နေ့အထိကျင်းပမဲ့ Democratic Party ညီလာခံကနေပြီးတော့ Mrs. Kamala Harris ကိုပါတီရဲ့သမ္မတလောင်းဖြစ်တရားဝင်ရွေးချယ်ကြရအောင်မှာပါ။AP သတင်းဌာနကဒီ Democratic Party ညီလာခံကုစလေပေါင်း 1,800 ရဲ့သဘောထားကိုမေးမြန်းခဲ့ရမှာတော့ 1,000 ကျော်က Kamala Harris ကိုထောက်ခံကြပြီးတော့ 50 ကျော်ကတော့မဖြေလူသေးတဲ့အကြောင်းဒါမှမဟုတ်မဆုံးဖြတ်ရသေးတဲ့အကြောင်းပြောခဲ့ကြပါတယ်။မချာမီကပါတီတတ်မှတ်ချက်အရဆိုတော့သမ္မတလောင်းဖြစ်ဖို့ကုစလေပေါင်း 1,986 မဲလိုအပ်ပါတယ်။ Kamala Harris ဟာဒုတိယသမ္မတမဖြစ်မီ California ပြည်နယ်ထက်လွတ်တော်မှဖြစ်ခဲ့ပြီးတော့သူသာပါတီရဲ့တရားဝင်သမ္မတလောင်းဖြစ်လာခဲ့ရင်တော့အမေရိကန်ရဲ့နှစ်ပေါင်း248နှစ်သမိုင်းမှာပထမဆုံးလူမဲအမျိုးသမီးသမ္မတလောင်းဖြစ်သလိုပဲတောင်အားရှနယ်သမ္မတလောင်းလည်းဖြစ်လာမှာပါ။ဘိုင်ဒန်ထက် Harris ကိုနိုင်ဖို့ပိုလွယ်ပါတယ်ဆိုပြီးတော့ Republican သမ္မတလောင်း Trump ကတော့ CNN သတင်းဌာနကိုပြောဆိုထားပါတယ်။လာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုအစီအစဉ်ကနေနောက်ဆုတ်လိုက်ပြီလို့သမ္မတ Joe Biden ကကြေညာလိုက်ပြီးတဲ့နောက်မှာပဲပြိုင်ဘက်သမ္မတလောင်း Trump နဲ့ Republican ခေါင်းဆောင်တွေကသမ္မတ Biden ယာယီကနေပြီးတော့နှုတ်ထွက်ဖို့ပါတောင်းဆိုနေကြပါတယ်။သမ္မတဘိုင်ဒန်ဟာသမ္မတရာဒူးနဲ့အခုရောနောင်ရောဘယ်တော့မှမတင်တော်ဘူးဆိုပြီးတော့သမ္မတဟောင်းထရမ့်ကသူ့ရဲ့လူမှုမီဒီယာမှာရေးပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆန်နဲ့တခြား Republican အမတ်တွေကလည်းလာကြည့်တုံ့ပြန်ကြပါတယ်။ဂျိုးဘိုင်ဒန်ဟာသမ္မတရှင်ပြိုင်ဖို့မတင်တော်ဘူးဆိုရင်သမ္မတနေရာနဲ့လည်းမတင်တော်တော့ဘူး။အခုချက်ချင်းရာဒူးကနေပြီးတော့နှုတ်ထွက်ပါလို့အောက်လွှတ်တော်ဥက္ကဋ္ဌကထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒါပေမဲ့လို့ဒီမိုကရက်လွှတ်တော်ခေါင်းဆောင်တွေကတော့သမ္မတဘိုင်ဒန်ရဲ့ဆုံးဖြတ်ချက်ကိုချီးကျူးထောက်ခံကြပါတယ်။အထက်လွှတ်တော်လူများစုခေါင်းဆောင်6ရှူမာကတော့သမ္မတဘိုင်ဒန်ဟာလွှတ်တော်မှာရောသမ္မတဖြစ်ပါကြီးမြတ်တဲ့ခေါင်းဆောင်တူဖြစ်တယ်လို့ချီးကျူးပြောပါတယ်။ရွေးကောက်ပွဲမဝင်တော့ဘူးဆိုတဲ့သမ္မတဘိုင်ဒန်ရဲ့ဆုံးဖြတ်ချက်ဟာတိုင်းပြည်ပါတီနဲ့အနာဂတ်ကိုဦးစားပေးဆောင်ရွက်ခဲ့တာလို့ထောက်ခံပြောဆိုကြပါတယ်။သမ္မတဟောင်းထရန့်ကိုလှုပ်ကြံဖို့ကြိုးစားမှုဖြစ်ရမှာသူတို့ဘက်ကလေဟင်းခဲ့တယ်လို့ဝန်ခံပြောဆိုသလိုပဲဒီ Secret Service ညွှန်ကြားမှုတူအနေနဲ့လုံခြုံရေးလက်ဟာမှုတွေအတွက်အပြည့်အဝသူတာဝန်ယူပါတယ်လို့ American ပြည်တော်စုရဲ့အစိုးရလုံခြုံရေးအဖွဲ့ Secret Service ရဲ့ညွှန်ကြားမှု Kimberly Chittell ကလွှတ်တော်ရှိမောက်မှာထွက်ဆိုပါတယ်။သမ္မတတွေနဲ့သမ္မတဟောင်းတွေရဲ့လုံခြုံရေးကိုပြီးရတဲ့အဖွဲ့အစည်းအနေနဲ့ဆယ်စုနှစ်တွေအတွင်းအဆိုးဝါးဆုံးလက်ဟာမှုဖြစ်ခဲ့ပါတယ်လို့ဝန်ခံပါတယ်။Pennsylvania ပြည်နယ် Butler မြို့ကသမ္မတဟောင်း Trump မဲဆွယ်စည်းရုံးရေးအတွင်းသမ္မတဟောင်း Trump ကိုလှုပ်ကြံဖို့ကြိုးစားခဲ့တဲ့ဖြစ်ရတဲ့ပတ်သက်လို့ Secret Service ညွှန်ကြားမှုကိုလွှတ်တော်ကနေပြီးတော့တင်းလာနေမှာခေါ်ယူကြမ်းတာစစ်ဆေးတာပါ July 17ရက်နေ့ကလိုမျိုးအဖြစ်ပြက်မျိုးနောက်ထပ်မဖြစ်စေရပါဘူးလို့လည်း Secret Service ညွှန်မှုကလွှတ်တော်ကြမ်းတာမှုမှာပြောပါတယ်ဒါပေမဲ့လည်းလွှတ်တော်အမတ်တွေမေးမြန်းကြတဲ့တနတ်သမားရဲ့လှုပ်ရှားမှုတွေကိုမဟန့်တားနိုင်တာနဲ့ဖြစ်ရအသေးစိတ်အခြေအနေတွေကိုတော့ဌာနတွင်းစုံစမ်းမှုတွေလုပ်နေပါတယ်လို့ပြောပြီးတော့ဖြည့်ဆည်းဖို့ညှင်းခဲ့ပါတယ်ဒီဖြစ်ရပေါ်မှာသူ့မှာအရေးချင်းမရှိဘူးလို့အောက်လွှတ်တော်ထောက်လန်းရေးကော်မတီရဲ့ဥက္ကဋ္ဌဖြစ်သူ Republican အမတ် Mike Turner ကဝေဖန်ခဲ့ပေမဲ့ဒီဖြစ်ရအကြောင်းတာဝန်ကနေပြီးတော့အနားယူဖို့ကိုတော့ Secret Service ညွှန်ကြားမှုကညှင်းပယ်ခဲ့ပါတယ်ခင်ဗျာ
မနေ့ကစီစဉ်လေးကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bin Joru Channel 101ဒါမှမဟုတ်လေ Thai Com 6 Joru Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါ ဒါအပြင်ဗီဒီယိုမြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတရားထုတ်လွှင့်ပေးနေပါလို့ရှင
်ဗီဒီယို American တန်ကနေပြီးတော့မနေ့ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်လောစ်နိုင်ငံမှာဒီသတင်းဖတ်ထဲမှာကျင်းပဖို့ရှိနေတဲ့အာဆီယံအရှိတောင်အရှနိုင်ငံများရဲ့ဒီနိုင်ငံကြီးဝန်ကြီးအစည်းအဝေးမှာမြန်မာနိုင်ငံဘက်ကနိုင်ငံရေးအကူအစားပြုသူမဟုတ်တဲ့ကုစလေပဲတယောက်ခွင့်ပေးဖို့အမေရိကန်ပြည်ထောင်စုဘက်ကသဘောတူထောက်ခံတယ်လို့အမေရိကန်နိုင်ငံကြီးဌာနရဲ့ထိပ်ပန်းရာရှိသူကပြောပါတယ်အမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကင်ဟာအခုသတင်းပတ်ထဲအာရှခီးစဉ်စတင်ပြီးတော့အာဆီယံခေါင်းဆောင်အနေနဲ့ဒီမြမအချက်တဲပါဝင်ကိစ္စရဲ့အတော်များများကိုဆွေးနွေးဖို့ရှိနေပါတယ်မြန်မာနိုင်ငံရေးမှာအတိုက်ခံဒီမိုကရေစီအုပ်စုတွေကိုလည်းအမေရိကန်ပြည်ထောင်စုအနေနဲ့ဆက်ပြီးတော့ထိဆက်သွားမယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အခုလာမယ့်အာဆီယံစည်းဝေးမှာတော့မြန်မာနိုင်ငံဘက်ကနိုင်ငံရေးအကူအစားပြုသူမဟုတ်တဲ့နိုင်ငံခြားရေးဌာနအမြဲတမ်းတွင်းဝင်ကူစားပြုတယောက်ဖို့ရှိတယ်လို့သူ့အနေနဲ့သိထားတဲ့အကြောင်းအရှေ့အာရှနဲ့ပစိဖိတ်ရေးအမေရိကန်လက်ထောက်နိုင်ငံရေးဝန်ကြီးဒန်နီယယ်ခရစ်တန်ဘတ်က VOA ကိုဖုန်းကတဆင့်ဖြေကြားခဲ့ပါတယ်။မြန်မာနိုင်ငံမှာ2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းကလေးကအာဆီယံဆင့်မြင့်အစည်းအဝေးတွေမှာမြန်မာနိုင်ငံကိုနိုင်ငံရေးအရကူစားပြုသူမဟုတ်ဘဲနဲ့အစစ်နှိမ်ပြီးတော့ရပ်ဖက်ဝန်ထမ်းကိုပဲကူစားပြုတယောက်စီဖို့အာဆီယံနိုင်ငံတွေအတွက်မှာကန့်သတ်မှုထားခဲ့ပါတယ်ခင်ဗျာ။အမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကင်ဟာဗီယက်နမ်၊လာအိုစ်၊ဂျပန်၊ဖိလစ်ပိုင်၊စင်ကာပူနဲ့မွန်ဂိုလီးယားနိုင်ငံတွေကိုအခုလာမယ့်ဇူလိုင်24ရက်ကနေပြီးတော့ဩဂတ်စ်လ3ရက်နေ့ထိတွားရောက်မယ်လို့နိုင်ငံရေးဌာနကနေပြီးတော့သတင်းထုတ်ပြန်ထားပါတယ်။အာဆီယံလက်ကျဥက္ကဋ္ဌဖြစ်တဲ့လာအိုစ်နိုင်ငံမှာတော့နိုင်ငံရေးဝန်ကြီးဘလင်ကင်ဟာအရှိအရှာနိုင်ငံရေးဝန်ကြီးများအစည်းအဝေးနဲ့အာဆီယံဒေသတွင်းနိုင်ငံရေးဝန်ကြီးများအစည်းအဝေးတွေကိုတက်ရောက်ဖို့ရှိနေပါတယ်။ဒါ့အပြင်တရုတ်နိုင်ငံရေးဝန်ကြီးဝန်ယီနဲ့လည်းလာအိုစ်နိုင်ငံအတွင်းမှာတွေ့ဆုံဖြစ်မယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးကပြောထားပါတယ်။နှစ်နိုင်ငံကြားမှာမလူလားအပ်တဲ့ပြည်ပခါတွေကိုရှောင်လွှဲနိုင်ဖို့နဲ့တနနိုင်ငံနဲ့တနနိုင်ငံလူလားချက်တွေကိုရှင်းလင်းလင်းဖော်ပြနိုင်ဖို့အတွက်တရုတ်နိုင်ငံရေးဝန်ကြီးနဲ့ပုံမှန်လိုလိုဆွေးနွေးပြောဆိုမှုဖြစ်ပါတယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးဘလင်ကင်ကပြောဆိုခဲ့ပါတယ်။တတိယကြိမ်မြောက်မက်ခေါအမေရိကန်မိတ်ဖက်နိုင်ငံကြီးဝန်ကြီးများအစည်းအဝေးကိုလည်းအမေရိကန်နိုင်ငံကြီးဝန်ကြီးဘလင်ကန်နဲ့လာအိုစ်နိုင်ငံကြီးဝန်ကြီးတို့နှစ်ဦးပူးတွဲသဘာဝတူညီပြီးတော့ဥဆောင်ကျင်းပဖို့ရှိပါတယ်။အဲဒီနောက်မှာတော့အမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံနိုင်ငံကြီးဝန်ကြီးတွေနောက်ကာကွယ်ဝန်ကြီးတွေဟာအခုလာမယ့်ဇူလိုင်28ရက်နေ့ဂျပန်နိုင်ငံမှာလုံခြုံရေးဆိုင်ရာဆွေးနွေးပွဲတွေလည်းကျင်းပပြုလုပ်ဖို့ရှိနေပါတယ်ခင်ဗျာ။ VOA နဲ့ဆက်နွယ်တဲ့သတင်းဌာနတစ်ခုဖြစ်တဲ့ Radio Free Europe Radio Liberty မှာလုပ်ကိုင်နေတဲ့အမေရိကန်သတင်းထောက် Alsu ကူမာရှိဘာကိုရုရှားစစ်တပ်နဲ့ပတ်သက်လို့မမှန်သတင်းဖြန့်ချီရဲဆိုတဲ့ဆွဲချက်နဲ့ရုရှားတရားရုံးတစ်ခုကနေပြီးတော့တင်းငါနေကထောင်ဒဏ်6နှစ်ခွဲပြစ်ဒဏ်ချလိုက်ပါတယ် RFIL ရဲ့ဥက္ကဋ္ဌလည်းဖြစ်အမှုဆောင်အချုပ်ရေးမှုလည်းဖြစ်တဲ့ Steven Campbell ကတကယ်ပိတ်စစ်ဆေးတဲ့ဒီတရားစီရင်မှုကိုလောင်ပြောင်ရှုံချလိုက်ပြီးတော့သူ့ကိုချက်ချင်းပြန်လွှတ်ပေးဖို့တုံ့ပြန်တောင်းဆိုပါတယ်ကူမာရှိဘာကို2023ခုနှစ်အောက်တိုဘာလကလေးကရုရှားအာဏာပိုင်တို့ကဖမ်းဆီးထိန်းသိမ်းထားတာဖြစ်ပြီးတော့မော်စကိုမြို့ရဲ့ရှေ့ဘက်ကီလိုမီတာ800လောက်ဝေးတဲ့ကဇန်းမြို့မှာတကယ်ပိတ်အမှုစီရင်ခဲ့တာဖြစ်ပါတယ်။ RFIR သတင်းဌာနရဲ့ Tata Bashkir ဌာနပိုင်းရဲ့အီဒါတူဖြစ်တဲ့ Kumar Shiva ကိုအမေရိကန်နိုင်ငံကူးလက်မှတ်မှတ်ပုံနဲ့အကြောင်းကြားဖို့ပြက်ခွက်မှုနိုင်ငံရေးအခြားကုစလေဖြစ်မှုအကြောင်းကြားဖို့ပြက်ခွက်မှုတွေနဲ့မူလတရားဆွဲဆိုထားခဲ့တာဖြစ်ပါတယ်။အဲဒီနောက်ပိုင်းမှာတော့ Russia စစ်တပ်နဲ့ပတ်သက်လို့မမှန်သတင်းဖြန့်နေဆိုပြီးတော့ဆွဲချက်တင်ခံခဲ့ရပါတယ်။အသက်58နှစ်အရွယ်ဖြစ်တဲ့ကူမာရှိဗာဟာအသက်အိုမင်းနေတဲ့မိခင်ဖြစ်သူကိုပြုစုဆောင်ရှောက်ဖို့အတွက်2023ခုနှစ်မေလထဲမှာရုရှားကိုသွားခဲ့တာပါ။ဂျွန်လထဲမှာတော့သူ့ကိုတိုင်းပြည်ကနေပြန်ထွက်ခွာခွင့်အာဏာပိုင်တွေကပိတ်ပင်ပြီးတော့သူ့နိုင်ငံကူလက်မှတ်ကိုလည်းသိမ်းယူခဲ့ပါတယ်။အောက်တိုဘာလမှာတော့သူ့ကိုအချင်းအောင်ကိုခေါ်ယူထိန်းသိမ်းခဲ့တာဖြစ်ပါတယ်ခင်ဗျာ
။နောက်ရောက်သတင်းတွေကိုကိုသားကြီးဦးကကြေညာပေးကြတာပါအခုဆက်လိုက်ပြီးသတင်းဆောင်ပါတွေကိုတင်ဆက်ပါတော့မယ်ဒုတိယသမ္မတကမ်လာဟဲရစ်ကိုလာမယ့်သမ္မတရွေးကောက်ပွဲမှာရှင်ပြိုင်မှုသမ္မတဘိုင်ဒန်ကထောက်ခံအဆိုပြုပြီးတဲ့နောက်ဒီမိုကရက်တစ်တော်အမတ်တွေပြည်내အုပ်ချုပ်ရေးမှုတွေနဲ့အလူရှင်တွေရဲ့ထောက်ခံမှုတွေသိသိသာသာတိုးလာပါတယ်မဲဆန္ဒပေးကြမဲ့မြန်မာအနယ်အမေရိကန်နိုင်ငံသားတချို့ရဲ့အမြင်တွေကိုကိုသားကြီးဦးကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
သမ္မတဘိုင်ဒန်အနေနဲ့လာမယ့်နိုဝင်ဘာလယူကောက်ပွဲမဝင်တော့ဘဲနဲ့သူ့ရဲ့ဆာဒုတိယသမ္မတဖြစ်သူကမ်မလာဟဲရစ်ကိုသမ္မတယူကောက်ပွဲဝင်ဖို့ထောက်ခံလိုက်တဲ့ကြေညာချက်ပေါ်မြန်မာနယ်ပေါ်အမေရိကန်နိုင်ငံသားတချို့လက်ခံကြူဆိုသလိုတချို့ပြိုင်ပွဲ Republican သမ္မတလောင်းနဲ့ရှင်းပြိုင်နိုင်ပါမလားဆိုတဲ့တန်တရားရှိတာတွေလည်းတွေ့ရပါတယ်ဒုတိယသမ္မတကမ်မလာဟဲရစ်ဟာလူမဲအာရှအနွယ်အမျိုးသမီးလည်းဖြစ်လို့လူနည်းစုတွေကုစားပြုမှုဟာအားကောင်းချက်လည်းဖြစ်လာတယ်လို့အားနည်းချက်လည်းဖြစ်နိုင်တယ်လို့တွက်ဆကြပါတယ်နယူးယောက်မြို့ကကိုမိုးချန်ကတော့ကမ်မလာဟဲရစ်သမ္မတယူကောက်ပွဲဝင်ရောက်ရှင်ပြိုင်မယ်ဆိုတာကိုအပြည့်အဝထောက်ခံကြိုဆိုသူပ
ါပြောရမယ်ဆိုရင်သမ္မတဘိုင်ဒန်ကအများကြီးလူကြီးဆန်တယ်ပရော်ဖက်ရှင်နယ်ဆန်တယ်လူကောင်းတစ်ယောက်ဖြစ်တယ်ဆိုတာကိုပေါ်လွင်နေတယ်ပေါ့နော် သူဟာအာနာမဲမောတဲ့လူမဟုတ်ဘူးဆိုတာလည်းပေါ်လွင်နေတယ်။နောက်ဆိုဒီလိုကောင်းတဲ့အချက်လက်တွေရှိနေတဲ့သမ္မတဘိုင်ဒန်အနေနဲ့တင်မြှောက်လိုက်တဲ့ဒုတိယသမ္မတဒီလည်းပဲတည်ကြတာကသူမျှော်လင့်တဲ့သမ္မတဘိုင်ဒန်မျှော်လင့်တဲ့အရေးအချင်းမပြေဝဘူးဆိုလို့ရှင်လည်းပဲဒီဒုတိယသမ္မတကမလာဟဲရစ်အနေနဲ့ဒီလိုမျိုးတင်မြှောက်ခံရမယ်မထင်ဘူး။ဆိုတော့အောက်ပါရေးချင်းများနဲ့ပြည်စုံတဲ့တဲမှာကြည့်လိုက်မယ်ဆိုလို့ရှင်လည်းပဲဒီဒုတိယသမ္မတကမလာဟဲရစ်အနေနဲ့လက်ရှိဒုတိယသမ္မတဖြစ်နေပေမဲ့လို့အဲ့ဒီမတိုင်တည်းကတော့သူကအထက်လွှတ်တော်အမတ်တယောက်လည်းဖြစ်ခဲ့တယ်လို့သူဟာရှေ့နေเนาะရှေ့နေတယောက်လည်းသူဖြစ်ခဲ့တယ်အမျိုးသမီးလည်းဖြစ်တယ်เนาะလူပြူမဟုတ်တော့တဲ့အဲသမရလည်းဖြစ်တယ်ဆိုတော့ဒါကကျွန်တော်တို့အနေနဲ့ကတော့လုံးဝထောက်ခံတယ်ဗျလူမျိုးရေးခွဲခြားမှုတွေဒီနေ့ထင်ထင်ရှိနေသေးတယ်အဲ့ဒီလူမျိုးရေးခွဲခြားနေတဲ့အပေါ်မှာမူတည်ပြီးတော့လည်းကျွန်တော်တို့ဒီအနေနဲ့ဟိုမကြည့်မချမ်းဖြစ်ရတယ်เนาะဟိုနောက်တပြိုင်တည်းထဲမှာလည်းပဲဒီအထူးသဖြင့် immigration ကိစ္စတွေလိုမျိုးပုံမှန်မူတည်ပြီးတော့လဲလက်ရှိသမ္မတရွေးကောက်ခံနေတဲ့ဟို Republican ဘက်ကနေရွေးကောက်ခံနေတဲ့သမ္မတ Trump ဆိုလို့ရှိရင်၃နှုန်းနဲ့စကားလုံးတွေကတော်တော်လေးကိုမကြည့်မချမ်းဖြစ်စရာစကားလုံးတွေဖြစ်တယ်။เนาะအခုခိုးဝင်လာတဲ့လူတွေအတွက်ရည်ရွယ်ပြီးတော့ပြောပြမိလို့တပြိုင်နက်တည်းမှာဒီသူ့နောက်ကလိုက်တဲ့သူ့နောက်ကလိုက်တဲ့နောက်လိုက်တွေပေါ့เนาะတချို့တွေကအဲ့ဒါကျွန်တော်တို့လူ immigrant မျိုးတွေဆိုရင်သူတို့ကမကြည့်ရဲ့အကြည့်မျိုးတွေနဲ့ကြည့်တယ်နော်မကြည့်တဲ့အကြည့်မျိုးတွေနဲ့ကြည့်ပြီးတော့မှဆွဆွဲတဲ့ရရှိတယ်သူတို့ကဆွဆွဲလိုက်တာပဲအဲ့လိုမျိုးတွေကျွန်တော်တို့ခံစားရတာတွေရှိတယ်နော်အထူးသဖြင့်သူတို့နယ်မြေတွေထဲသွားလိုက်လို့ရှိရင်ကျွန်တော်တို့အဲ့လိုခံစားရတယ်အာဆိုတော့အဲ့ချိန်ကျတော့ကျွန်တော်တို့အနေနဲ့ကအခုလိုမျိုးဒုတိယသမ္မတကမလာဟဲရစ်ကိုတင်မြှောက်လိုက်တယ်ဆိုတဲ့ဟာတော့ဝမ်ဘတ်တန်တာနဲ့ကြိုဆိုတယ
်တစ်ဖက်မှာပြိုင်ဘက်သမ္မတဟောင်းထရမ့်နဲ့ရှင်ပြိုင်နိုင်ပါမလားဆိုတာတန်တရားရှိသူတွေလည်းတွေ့ရပါတယ်ဒါကြောင့်မလို့ကမလာဟဲရစ်အနေနဲ့တော်လီတော့အခက်ခဲတွေရင်ဆိုင်ရမယ့်သဘောတော့ရှိတယ်လို့အမေရိကန်မဲဆန္ဒရှင်တူဖြစ်တဲ့ကုစစောကမြင်ပါတယ်
။ဟိုအားသာချက်တွေအားနဲ့ချက်တွေဟိုကြည့်မယ်ဆိုရင်တော့အားနဲ့အားသာချက်ပေါ့အားသက်ချက်ကတော့ဗာလဲဆိုသူကဒီဟိုအောင်မြင်တဲ့အစိုးရရှင်တွေလောက်ခဲ့ဘူးလေပေါ့ကယ်လီဖိုးနီးယားမှာအဲ့ဒီမှာသူကနာမည်လည်းတော်တော်ရခဲ့တယ်ဘလူးနေရာမျိုးလဲဆိုရာဇဝတ်မှုတွေရှော့ချတဲ့နေရာမှာတော်တော်အောင်မြင်ခဲ့တယ်ပြောမှာပေါ့နော်ကယ်လီဖိုးနီးယားမှာအဲနောက်တစ်ခုကစီစားသုံးသူတွေနဲ့ပတ်သက်လို့ဒီအကာအကွယ်ပေးတာတွေပြီးတော့ဂျန်တဲ့ကိစ္စတွေပေါ့အဓိကဒီ2020အဲတမရယူကောက်ပွဲတုန်းကသူက Mike Pence Mike Pence ပေါ့ဒီဒုသမရဒီ Trump ဘက်ကနေပြိုင်တဲ့ဒုသမရကိုသူကအဲဒီ debate လုပ်တဲ့အချိန်မှာတော်တော်ဟိုဘယ်လိုပြောမလဲစကားတွေဝေဝေဆာဆာနဲ့တည့်ရမလားဟိုကောင်းကောင်းနိုင်ခဲ့တယ်ပေါ့လေအဲ့ဒါသူ့ရဲ့ဒီအားသာချက်တွေပေါ့အားနဲ့ချက်တွေကြတော့ဘာလဲဆိုတော့သူကဒီအမျိုးသမီးဖြစ်တာရယ်ပွင့်လည်းပြောအဖြူမဟုတ်ဘူးလေနော်အဖြူမဟုတ်တဲ့အတွက်အဲ့ဒါအားနဲ့ချက်ပေါ့ဆိုရင်အဓိကအားနဲ့ချက်ပဲပြောရမှာပေါ့နော်အားလုံးသိရတဲ့အတိုင်းပဲဒီဟိုကလင်တန်တောင်မှအဖြူဖြစ်တဲ့အမျိုးသမီးဖြစ်တော့မနိုင်ဘူးလေနော်အခုကလည်းဒါ Harris ကတခုကောင်းတာတော့ဒီတမရပေါ့ပထမဆုံးမျိုးသမီးတမရလေနော်ဆိုတော့အဲ့လိုဖြစ်ခါတော့အားသာချက်ရှိတာပေါ့လေနော်ဒါပေမဲ့အားနဲ့ချက်ကတော့ခုနကလေးကြီးပေါ့အဲ့ဒီဟာဒီဘာလဲဆိုအဖြူမဟုတ်တာရဲ့မျိုးသမီးဖြစ်တာရဲ့ပေါ့နောက်ကြတော့ပြီးတော့ကြဒီမှာအမေရိကမှာဒီဘယ်လိုပြောမလဲသူကနိုင်ငံရေးတကယ်တမ်းလုပ်ခဲ့တဲ့ဟာမဟုတ်ဘူးပေါ့လေသူကတကယ်ကြဟို professionally သူကရှေ့နေပြီးတော့ကြဒီအစိုးရရှေ့နေဥပဒေနဲ့ပတ်သက်လို့ကျွမ်းကျင်တယ်အဲဒီပေါ့အဲ့ဒါကြောင့်ခုဒီ Trump or Biden ဒီလောက်ဒီမှာ ఓ ရဲတည်ရသွားလာလှုပ်ရှားတာခက်တယ်တောင်မှသူ့နာမည်ကဒီလောက်ထွက်မလာဘူးလေဘာလို့ဆိုဘိုင်ဒန်တို့အရေးလွှမ်းမိုးနေရလေနော်အဲ့ဒါတွေကအားနဲ့ချက်တွေပြောရမှာပေါ့ပြောကြဒီအဲ့ဒါမျိုးအားနဲ့ချက်တွေရှိလို့ပဲသူကနိုင်ငံရေးသမားမဟုတ်တော့သူ့ရဲ့ vision ပေါ့သူ့ရဲ့ဒီအမေရိကနဲ့ပတ်သက်လို့ United States of America ပေါ့အမေရိကနဲ့ပတ်သက်လို့ဒီသူ့ရဲ့သူကဘာဖြစ်ရှင်လဲဒီနိုင်ငံကြီးကဒီတိုင်းပြည်ကြီးကဘယ်လိုသွားမလဲ direction ပေါ့လေနော်ဆိုတော့အဲ့ဒီဟာမှာ तू ကအားနည်းချက်တွေလို့ဝိုင်းပြောကြပေါ့လေနော်အဲနောက်တစ်ခုဟိုဒီ democrat တွေအနေနဲ့အခက်အခဲခုလောလောဆယ်ဖြစ်နေတာဒီဟို trump တို့ပေါ့ဟို trump သမ္မတလောင်းသမ္မတဟောင်းပေါ့နော်တို့ဘက်ကဒီပြောနေ issue 3-4ခုပေါ့အဓိကတော့ဒီ immigration ပေါ့ဒီမှာဟိုဗာလဲနဲဒီ mexican mexico နဲ့ဇာကနေပြီးတော့ဖြတ်ကျော်လာတဲ့ဒီတရားမဝင်ရောက်လာတဲ့ immigration ပေါ်ဒီဝင်ရောက်လာတဲ့လူတွေပြဿနာရယ်ပြီးတော့ခုစီးပွားရေးပေါ်စီးပွားရေးဆိုလဲအမေရိကဒီဗာလဲဆိုတာတကဘာလုံးနဲ့ဖြစ်တဲ့ပြဿနာပါဟုတ်အခက်ခဲပေါ်လေစီးပွားရေးဗာလဲဆိုတော့ဒီဟိုရေနံစေးတွေတက်တာပဲเนาะအဲ့ဒီတော့နောက်ပိုင်းမှာဒီဟိုမှာဟို inflation ခေါ်တဲ့ငွေဖောင်းပွားမှုတွေဖြစ်လာတယ်ကုန်စည်နှုန်းတွေကြီးလာတယ်ကဘာမှာဖြစ်နေတဲ့ဒီစစ်ပွဲတွေပေါ်လေเนาะဒီ Harris အနေနဲ့က ဟိုအခက်ခဲတွေတော့တော်တော်ကြော်လွှားအောင်မယ်အာကြော်လွှားအောင်မယ်ဘာလဲဆိုသူကိုယ်တိုင်လည်းသူ့မှာအားသာချက်တွေရှိမိမှာအားနည်းချက်တွေကဘိုးများနေသလိုပြောကြဒီမိုကရက်တွေအနေနဲ့အခုလူငယ်တဲ့၄နှစ်အတွင်းမှာကဟိုတိုင်းပြည်အနေနဲ့ရောပတ်စံတွေအများကြီးကုန်ခဲ့တယ်ဆိုတော့ဟိုတော်တော်တော့မလွယ်တဲ့ကိစ္စပဲအဲတော့လောနော်ကြီးကနည်းနည်းတော့အောက်ကနေဘယ်လိုပြောမလဲအောက်ကနေတော်တော်ဟို fight ယူရမှာပေါ့အဲ့လိုမျိုးပဲဆိုကြပါဆိုနော်
အမျိုးသမီးသမရတချိန်မှမရှိသေးတဲ့အမေရိကန်နိုင်ငံကြီးတမိုင်းမှာကမ်လာဟဲရစ်ဝင်ရောက်ရှင်ပြန်အနိုင်ရဖို့ဆိုတာတမိုင်းတွင်ပဲကိစ္စရပ်ပါ AP သတင်းဌာနရဲ့စစ်တမ်းထဲမှာတော့အခုချိန်ထိဆိုလို့ရှိရင်ဒုတိယသမရဟဲရစ်ကိုသမရလောင်းဖြစ်တဲ့ပါတီကုစလေတထောင်ကျော်ထောက်ခံပေးရထားတယ်လို့ဆိုပါတယ်ဒါဟာသမရလောင်းဖြစ်တဲ့ပါတီညီလာခံမှာအတီးဖြစ်ဖို့အတွက်မဲတဝက်ကျော်ရရှိထားတဲ့သဘောပါဒါပြင်သမ္မတဘိုင်ဒန်ကသူ့ကိုထောက်ခံပြီးတော့24နာရီအတွင်းမှာပဲဒေါ်လာ80သတန်းရွက်ကောက်ပွဲရံငွေရရှိပြီးတော့ဒါဟာစံချိန်တင်ဖြစ်တယ်လို့သိရပါတယ်ခင်ဗျာကျွန်တော်တားညို့ပ
ါဘုတားညို့မင်းတန်းခဲ့တာပါတရင်ပတ်ပေါင်းများစွာဒီမိုကရက်ပါတီတွင်ဖိအားပေးတာတွေနဲ့ခံမှန်းပြောဆိုတာတွေများလာပြီးတဲ့အခါမှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာရွက်ကောက်ပွဲထပ်မပြိုင်ဖို့ဆုံးဖြတ်ခဲ့ပြီးဒုတိယသမ္မတကမ်လာဟဲရစ်ကိုသမ္မတလောင်းဖြစ်ထောက်ခံပေးခဲ့ပါတယ်ဒီတဲ့ရင်ောက်တိုင်းကလုံးကရဲ့ရိုက်တော့ခဲ့ကြပြီး2024သဗ္ဗရွေးကောက်ပွဲပေါ်ဘလို့များတက်ရောက်နိုင်လဲဆိုတော့ကို Richard Green ကသတင်းပေးပို့ထားပါတယ်ကိုငင်းချန်ကပြောပြပေးမှာပ
ါသမရဂျိုးဘိုင်ဒန်ရဲ့ကြေညာချက်ထွက်လာပြီးမှအင်ဂျူရော်ရှေ့လူအများရောက်လာပြီးအများစုကတော့ဒီဆုံးဖြတ်ချက်အတွက်ကျေးဇူးတင်ကြောင်းလာပြကြတာပ
ါ For me ကျွန်တော်တို့ကတော့သဗ္ဗဘိုင်ဒန်ကရာသီဥတုတွေအကောင်းဆုံးသဗ္ဗဘာရာသီဥတုပြောင်းလဲတာကိုရပ်တန့်သွားအောင်လုပ်ဖို့အခွင့်အရေးပေးခဲ့တာကြောင့်ဒါနဲ့ပတ်သက်ပြီးတော့အများကြီးကျေးဇူးတင်နေရမှာပ
ါ I'm very fond if that's the right word of Jova
ကျမကတော့ဂျိုးဘိုင်ဒန်နဲ့သူ့လှုပ်ရက်တွေကိုသဘောအလွန်ကျပါတယ်သူ့ကိုအလွန်တော်တဲ့သမ္မတအဖြစ်မှတ်မိနေခြင်းပါတယ်ဒါကြောင့်သူအားနည်းသွားတဲ့အခါမလုံနိုင်တော့မှာကိုစိုးရိမ်မိခဲ့ပါတယ
်ဒီကလေးလာကစကားစစ်ထိုးပွဲမတိုင်ခင်မဲဆန္ဒရှင်အမြင့်စစ်တမ်းတွေမှာသမ္မတဘိုင်ဒန်ဟာသမ္မတဟောင်းထရမ့်နောက်ကလိုက်နေခဲ့ပါတယ်။အာနေဗီတွေ့ဝင်နေတဲ့ပုံတွေကြောင့်ဒီမိုကရက်လွတ်တော်အမတ်တွေနဲ့ဩဇာကြီးတဲ့ပါတီခေါင်းဆောင်တွေအကြားအသက်82နှစ်အရွယ်ဘိုင်ဒန်အနေနဲ့သူရွေးကောက်ပွဲရှုံးယုံနေမဟုတ်ပဲအဓိကကျတဲ့အထက်နဲ့အောက်လွတ်တော်အမတ်နေရာတွေအတွက်ရွေးကောက်ပွဲတွေမှာလည်းဒီမိုကရက်တစ်ကိုယ်စားလှယ်တွေကိုဆွဲချသွားမှစိုးရိမ်လာကြပါတယ်။ဘိုင်ဒန်နှုတ်ထွက်သွားမှုကြောင့်ပါတီအနိုင်ရဖို့အခွင့်အလမ်းပြန်ရလာပေမဲ့လည်းတခြားစိန်ခေါ်မှုတွေလည်းပေါ်ပေါက်လာတဲ့အကြောင်း American Enterprise Institute ကမူဝါဒလေ့လာသူ Gary Smith ကပြောပါတယ်
။ The real question is whether
တကယ်မေကွန်ကကမလာဟဲရစ်အနေနဲ့ California ပြည်နယ်က Liberal Democrat တယောက်အနေနဲ့ Democrat တွေသမ္မတနေရာကိုဆက်ယူထားနိုင်ဖို့အနိုင်ရရမယ့်ပြည်နယ်တွေဖြစ်တဲ့ Michigan လို Pennsylvania နဲ့ Wisconsin ပြည်နယ်တွေမှာလို့နိုင်ဖို့မဲဆန္ဒရှင်အင်အားရှိပါမလားဆိုတာပါ
။ Harris အနေနဲ့ရွေးကောက်ပွဲကျင်းပဖို့လေးလပဲလိုတော့တဲ့အချိန်မှာနောက်ထပ်အခက်အခဲတွေနဲ့ရင်ဆိုင်ရနိုင်တဲ့အကြောင်း George Washington တက္ကသိုလ်ကတွဲဖက်ပေါင်ပေါက်ခပီတာ Lord ကပြောပါတယ်
Part of the polling that we're going to see.
ကျွန်တော်တို့အခုတွေ့နေရတဲ့စစ်တမ်းအစိတ်ပိုင်းမှာဒူသမရဟဲရစ်ကဂျိုးဘိုင်ဒန်မဟုတ်ပါဘူး။ဒါကြောင့်လူတော်တော်များများကသူ့ကိုမသိပါဘူး။ကယ်လီဖိုးနီးယားပြည်နယ်တစ်ခုလုံးကသူ့ကိုနှစ်ခါရွေးချယ်ခဲ့ပါတယ်။သူကတိတ်တော်ပါတယ်။သူကဆွဲချရှိနေလည်းဖြစ်ပါတယ်။ဘိုင်ဒန်နဲ့ဒူသမရအဖြစ်လဲတနိုင်ငံလုံးပတ်ပြီးတော့မဲဆွဲဖို့ပါတယ်။ဒါကြောင့်သူဘာလုပ်ရမလဲဆိုတာသိပါတယ်။ဒီမိုကရက်အများစုကသူ့ကိုသိပါတယ်။ဒါပေမဲ့သမရဘိုင်ဒန်လို့ထရမ့်လို့တော့နိုင်ငံတော်ဟန်တည်တဲ့ပုံရိပ်မျိုးတော့မဟုတ်ပါဘူ
းရှီကာဂိုမြို့မှာနောက်လာတဲ့ကျင်းပမဲ့ညီလာခံမှာသူ့ကိုစိန်ခေါ်နိုင်မဲ့ဒီမိုကရက်တချို့စီကထောက်ခံမှုတွေကိုတော့ဟဲရစ်အနေနဲ့ရထားပါတယ်ဒါပေမဲ့လည်းဒါနဲ့ပတ်သက်ပြီးအပိသက်ကောက်ချက်ချလို့မရသေးကြောင်းလေလာသူ Gary Smith ကပြောပါတယ
် I mean you perhaps you don't want a convention that's
ကျွန်တော်ဆိုလိုတာကနိုင်ငံလုံးဆိုင်ရာညီလာခံမှာလုံးဝဖွင့်ပေးတာမျိုးလဲလုံးမှာမဟုတ်ပါဘူးအကြောင်းကတော့ကိုယ်စားလှယ်လောင်းတယောက်တည်းကိုထောက်ခံပေးတာထက်စာရင်ပါတီတွင်းကွဲပြားမှုတွေဖြစ်ကုန်မှာပါတခြားတစ်ဖက်မှာလည်း Democratic စစ်တမ်းကောက်ယူသူတွေအနေနဲ့ Kamala Harris ကသူတို့အတွက်အကောင်းဆုံးရွေးချယ်မှုလားဆိုတာမေးခွန်းထုတ်နေကြမှာပါ
2024ခုနှစ်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီဘက်ကသမ္မတလောင်းအဖြစ်ကမလာဟဲရစ်ကိုရွေးမလားဆိုတာကတော့ဆက်လက်စောင့်ကြည့်သွားမှာပါခင်ဗျာ
အခုတော့ပြည်တွင်းဆက်ဆက်သတင်းဆောင်ပါတွေကိုတင်ပြပါမယ်ထိုင်းအရမြေဈေးကွက်အကြောင်းမပြောမီအင်းစိန်ထောင်ဖက်အလက်ကြည့်ကြအောင်ပါရန်ကုန်မြို့အင်းစိန်ထောင်မှာဖမ်းဆီးခံထားတဲ့နိုင်ငံရေးအကျဉ်းသားအပေါ်ဝင်အကျဉ်းသားအယောက်900လောက်ကိုဘုကိုတိုင်းကဒိုင်ဦးထောင်နဲ့တာဝတီထောင်တို့ကိုပြောင်းရွှေ့ပစ်လိုက်ပါတယ်လို့ ဒီမှာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PBNM ကထုတ်ပြန်ပါတယ်လတ်လောက်ပြောင်းရွှေ့မှုတွေခက်ဆိတ်ဆိတ်တွေ့လာပြီးအကြီးဦးစီးဘက်ကတော့နေရာအခက်ခဲကြောက်လို့ဆိုပါတယ်ဒီသတင်းရန်ကုန်ကပေးပို့လာတာကိုနားလောင်ကပြောပြမှာပ
ါဇူလိုင်လ23ရက်နေ့အစောပိုင်းမှာထောင်အပြောင်းရွှေ့တွေလုပ်ခဲ့တာလို့ PBNM အဖွဲ့ပြန်ကြားရေးတာဝန်ခံကိုတိုက်ထွန်းကပြောပါတယ်လက်ရှိပြောင်းရွှေ့မှုမှာနိုင်ငံရေးအကျဉ်းသားတွေကိုဦးစားပေးပြောင်းရွှေ့တာဖြစ်ပြီးအကျဉ်းသားအယောက်နေရာနဲ့အကျဉ်းသူအယောက်60ရို့တိုက်ဦးအကျဉ်းထောင်ကိုပြောင်းရွှေ့ခံရတယ်လို့ကိုတိုက်ထွန်းကပြောပါတယ်။တာယာဝရီထောင်ရောက်တဲ့အရေးအတွက်ကတော့အယောက်နေရာဒီပါရှိတယ်လို့ပြောပြပါတယ်။
ဒီအင်းစိန်ထောင်ကနေပေါ့နော်ဒီတော်ပိုင်းမှာထောင်ပြောင်းရွှေ့မှုပြုလုပ်ခဲ့တဲ့အရေးအတွက်အတိအကျတော့ကျွန်တော်ရရှိဖို့စူးစမ်းဆောင်ရွက်နေစေဖြစ်ပါတယ်ဗျ။ကျွန်တော်ရရှိထားတဲ့ချက်လက်တွေကတော့တိုက်ဦးဟိုကျင်းအောင်ကိုနိုင်ငံရေးကျင်းအောင်ဦးစားပေးအနေနဲ့ပေါ့နော်အမျိုးသားနေရာနဲ့အမျိုးသမီး60ရောက်ရှိထားတယ်ဆိုတော့ကျွန်တော်တို့ဒီအချက်လက်ရရှိထားပါတယ်ခင်ဗျာတာယာဝရီကိုတော့အမျိုးသမီးတွေရောက်တယ်လို့တော့ကျွန်တော်တို့မသိရှိထားဘူးဒါပေမဲ့အမျိုးသားနေရာကျော်ဝင်းကျင်ရောက်လာတယ်လို့တော့ကျွန်တော်တို့အချက်လက်တချို့ရတော့မှတ်တမ်းကောက်ယူထားတာမျိုးရရှိထားတာမျိုးရှိတယ်ဒါပေမဲ့အသေးစိတ်လူကြီးဘလောက်ရောက်တယ်နဲ့ဘယ်ပုံကိုယ်တွေနဲ့နိုင်ငံရေးကျင်းအောင်ဘလောက်ပါတယ်ဆိုတော့ကျွန်တော်တို့မရရှိထားသေးပါဘူးခင်ဗျာဒီလိုအောင်အင်းစိန်ကျင်းတော်ကနေကျွန်တော်တို့ခက်မှန်းဒါနိုင်ငံရေးကျင်းသားချင်းလူပါဝင်အကျဉ်းသားစုပေါင်း900ကျော်လောက်ကိုပြောင်းရွှေ့ရလို့ကျွန်တော်တို့ပြောလို့ရပါတယ်အနည်းဆုံး900ပြောင်းရွှေ့ခဲ့တယ်လို့တော့ကျွန်တော်တို့ပြောလို့ရတဲ့အခြေအနေရှိပါတယ်ခင်ဗျာ
ပြီးခဲ့တဲ့2024ဇွန်လ15ရက်ဒေါက်အောင်ဆန်းစုကြည်မွေးနေ့မတိုင်ခင်ကဆက်လို့မွန်ပြည်နယ်ကြိုင်မျောထောင်နဲ့မန္တလေးတိုင်းဦးပိုထောင်ကနေနိုင်ငံရေးအကျဉ်းသားအကျဉ်းသူရာနဲ့ချီကိုပြောင်းရွှေ့ခဲ့ပါသေးတယ်ကျွန်းလာ19ရက်နေ့ဒေါအောင်ဆန်းစုကြည်မွေးနေ့အပါအဝင်ရှစ်လေးလုံးနေ့အချိန်မှန်နေ့တွေမှာအကျဉ်းတော်အတွင်နိုင်ငံရေးအကျဉ်းသားတွေရဲ့ထောင်တွေလှုပ်ရှားမှုတွေမဖြစ်အောင်ထောင်ပြောင်းရွှေ့တာတွေလှုပ်ဆောင်နေတာလို့လည်းနိုင်ကျင်အရေးလှုပ်ရှားသူကိုတိုက်ထွန်းကပြောပါတယ
်အဓိကပြောင်းရွှေ့တာကတော့ကျွန်တော်တို့ဇွန်လထောင်ပြောင်းရွှေ့မှုတွေပေါ့နော်ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့မတိုင်ခင်ထောင်ပြောင်းရွှေ့မှုတွေလုပ်ခဲ့ရဒီထောင်ပြောင်းရွှေ့မှုတွေကစနစ်တကျသူတို့စီစဉ်ဆောင်ရွက်နေတာဖြစ်တယ်ထောင်တွေတစ်ပိတ်တိုက်ပွဲတွေဇွန်လလာတဲ့မှာရောဒါဩဂတ်လာတဲ့မှာရောပေါ့နော်ဒီဇွန်လ19ရက်နေ့ကနေစပြီးမှထောင်ထဲမှာဒပိတ်တိုက်ပွဲတွေကိုနှစ်စဉ်ပြုလုပ်နေကြဖြစ်တယ်ပြည်ပမှာရှိတဲ့မိဘပြည်သူနဲ့အတူဝင်းရံနဲ့လှုပ်ရှားမှုတွေကိုထောင်ထဲမှာလည်းနိုင်ငံချင်းသားချင်းလူတွေကဝင်းရံလှုပ်ရှားမှုတွေကိုလုပ်ကြတယ်ပေါ့ဒီလိုလှုပ်ရှားမှုတွေမဖြစ်ဖို့အဲသူတို့ဒီအဲ့ဒီမတိုင်ခင်အချိန်မှာရောပြုလုပ်ပြီးတဲ့အချိန်တွေမှာပါသူတို့ဒီစုဖွဲ့မှုတွေပြိုကွဲဖို့အတွက်သူတို့လှုပ်ဆောင်နေတာဖြစ်တယ်လို့ကျွန်တော်ပြောလို့ရပါတယ်ခင်ဗျာဒါကြောင့်မို့လို့လည်းထောင်ပြောင်းရွှေ့တာလို့ပြောချင်ပါတယ်ကျင်းအောင်တွေကိုတော့သူတို့ရင်အားထက်စာရင်ပုံပြီးမှလုံခြုံရေးတင်းကျက်တာမျိုးအကျဉ်းသားတွေကိုစုဖွဲ့မှုတွေမဖြစ်ဖို့အတွက်သူတို့စောင့်ကြည့်နေရမျိုးတွေလည်းလှုပ်ဆောင်နေရဆိုတော့ကျွန်တော်တို့ဒီသိရှိထားရပါတယ်ဗ
ျဒီလိုထောင်ပြောင်းရွှေ့ခံရတဲ့နိုင်ကျင်းတွေကိုအကျဉ်းဦးစီးဌာနဝန်ထမ်းတွေကရုပ်ပိုင်းဆိုင်ရာညှဉ်းပန်းနှိပ်စက်တာတွေရှိတယ်လို့လည်း PPNM ကထုတ်ပြန်ခဲ့ပါတယ်ပြောင်းရွှေ့မှုနဲ့ပတ်သက်လို့အင်းစိန်အကျဉ်းအောင်တာဝန်ရှိသူတွေစီ VOA ကဆက်သွယ်ရမှာတော့နာမည်မဖော်လိုတဲ့အလဲကျဖုန်းဖြေဆိုရသူထောင်တာဝန်ခံတဦးကအပြောင်းအရွှေ့လောက်တာမှန်ကန်ကြောင်းနဲ့ပြောင်းရတာကထောင်တွင်းနေရာထိုင်ခင်းစက်တဲမှုကြောင့်သာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ပြောင်းရွှေ့တဲ့လူစင်းကိုတော့ထောင်မှာတရားဝင်ကတ်ထားမှာဖြစ်ကြောင်းအသိစိတ်တည်ဖို့ထောင်ကိုလာရောက်ဖို့ရာပြောဆိုခဲ့ပါတယ်။နိုင်ငံရဲ့အကျဉ်းသားများကိုကြီးဆောင်ရှောက်ရေးအသင်း AAPP ရဲ့အချက်အလက်အရ2021စစ်တပ်ကအာဏာသိမ်းပြီးချိန်ကနေဒီနှစ်ဇူလိုင်လအထိဖမ်းဆီးခံရသူ28,000ကျော်တဲ့က21,000လောက်ထိန်းသိမ်းခံရဆဲဖြစ်တယ်လို့ထုတ်ပြန်ထားပါတယ်။စစ်ကောင်စီကတော့ AAPP စင်းဟာချက်ကထားတဲ့စင်နာဖြစ်တယ်လို့တုံ့ပြန်ထားပါတယ
်။အခုတော့ထိုင်းဘက်ကိုသွားကြည့်ကြအောင်ပါ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်ပြီးတော့စစ်ကောင်စီလက်ထက်မှာမြန်မာပြည်သားတွေထိုင်းနိုင်ငံမှာကွန်ဒိုတိုက်ခန်းဝယ်ယူတာတွေတရရိပ်ညစ်တက်လာခဲ့ပြီး2014ခုနှစ်ဥပိုင်းမှာအမြင့်ဆုံးဖြစ်လာခဲ့ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ဂျွန်လလဲလောက်ကစလို့တိတိတသားကြီးကြဆင်းသွားတယ်လို့အင်ဂျာမြေအကျိုးဆောင်နေတဲ့ထိုင်းစီးပွားရေးသတင်းတွေမှာပြောဆိုလာကြပါတယ်။ဒီအကြောင်းဘန်ကောက်မြို့ကနေမညွညွတွင်တင်ပြထားပါတယ
်။မြန်မာစစ်ကောင်စီဟာထိုင်းနိုင်ငံမှာကွန်ဒိုတိုက်ခန်းတွေဝယ်ယူနေကြတဲ့သူတချို့နဲ့အယောင်းဝယ်လုပ်နေကြတဲ့အင်ဂျာမြေအကျိုးဆောင်တချို့ကိုပြီးခဲ့တဲ့ဇွန်လအတွင်းမှာဖမ်းဆီးစစ်ဆေးမှုတွေပြုလုပ်ပြီးနောက်ပိုင်းထိုင်းနိုင်ငံကအင်ချမ်းမြေလုပ်ငန်းတစ်ခုဖြစ်တဲ့ကွန်ဒိုရောင်းချမှုနှုန်းဟာတိတိတသားကျဆင်းသွားတယ်လို့ထိုင်းပြည်တွင်စီးပွားရေးသတင်းတွေနဲ့မြန်မာပြည်သားအင်ချမ်းမြေလုပ်ငန်းအကျိုးဆောင်တွေကပြောဆိုလိုက်ပါတယ
်။ဟိုစည်းစည်းအရဆိုရင်တော့ 30% လို့တော့သူတို့ပြောထားတယ်ဒါပေမဲ့အဲ့တဲ့မကပိုကျနေပါတယ်။ဟိုကျတယ်ဆိုတော့ခုနပြောသလိုပဲကျမတို့အရင်တော့ဟိုပြတ်ထက်ပြောသလိုပေါ့နော်တော်တော်လေးဟို နံပါတ်1အချက်ကတော့ဟိုအိမ်ဝဲတဲ့လူတွေဘက်ကအခက်အခဲတွေအများကြီးရှိပါတယ်အခက်အခဲဆိုတာတော့အဲ့လိုငွေကြေးဒီလိုမျိုးဒီ FET ပြရတဲ့ certificate တွေရောနောက်ပြီးတော့ဘုရားငွေလွှဲပြောင်းနေနေရမှာတော်တော်အခက်အခဲရှိတာကြီးရောနောက်ပြီးတော့ဟိုဒီမှာကလည်းဟိုဒီကတော့ဘန်ကောက်အနေထားနဲ့ကတော့8000အားရှမှာတော့သူကဈေးလဲချိုတဲ့အခါကျတော့ဝယ်ချင်တဲ့လူစိတ်ဝင်စားတဲ့လူကတော့တော်တော်များပါတယ်များပေမဲ့လည်းခုနပြောလို့ကျသွားတယ်ဆိုတော့အဲ့ဒီအဓိကကတော့ငွေကြေးပြောင်းလဲမှုပေါ်မှာဒဲမူတီတာပေါ့နော်အဲ့လိုမျိုးကျသွားပါတယ်ကျတာတော့မှန်ပါပဲ
ကွန်ဒိုဝယ်ဖို့အတွက်ဆီယံငွေပေးချေထားပြီးချိန်ကြမှာမြန်မာပြည်ရဲ့ငွေစည်းမတည်ငြိမ်မှုတွေနဲ့အတူအခုလိုပြဿနာအခက်အခဲတွေဖြစ်လာတဲ့အပေါ်ဆုံးရှုံးမှုတွေမဖြစ်စေဖို့အတွက်တော့နီးလန်းတွေရှာပြီးလှုံ့ဆော်နေကြရတယ်လို့လည်းဆိုပါတယ
်အင်းတကယ်လို့အဲ့လိုပေါ့နော်ဆီယံပေးပြီးသားဆက်ပြီးတော့ဟိုဝယ်ချင်တယ်ဆိုလို့ရှိလို့ရှိရင်တော့ရပါလေဒါကတော့သူတို့နင့်နာမှုတော့မရှိနိုင်ပါဘူးဟိုအဲ့လိုပေါ့နော်သူလမ်းကြောင်းမှန်မှန်ကန်ကန်ပေါ့နော်လမ်းကြောင်းမှန်မှန်ကန်ကန်လုံးမယ်ဆိုလို့ရှိရင်သူတတ်မှတ်တဲ့ဒီဟိုမြေယာဌာနကချက်မှတ်ထားတဲ့ဥပဒေတိုင်းထိုင်းနိုင်ငံရဲ့ဥပဒေတိုင်းလုံးမယ်ဆိုလို့ရှိလို့ရှိရင်တော့ဘာမှပြဿနာမရှိဘူးလို့တော့ကျွန်မမြင်ပါတယ်ကျွန်မတို့လည်းအခုလိုမျိုးဖြစ်လာတဲ့အဲ့လို case တွေနှစ်ခုသုံးခုလောက်လိုက်ဖြေရှင်းပေးနေပါတယ်တင်ဝင်ဖြစ်တဲ့လမ်းကြောင်းကတော့အခုကျွန်မတို့ဟိုကတော့အခုလုတ်ပေးနေတာပေါ့နော်စင်ကာပူဘက်ကနေပြီးတော့ပေါ့နော်အဲ့လိုမျိုးလွှဲပေးတဲ့ဥစ္စာပေါ့နော်စင်ကာပူကနေလွှဲပြီးတော့ဒီကနေပြီးတော့ဟိုကလည်းတည်ရဝင်ပေါ့ဆိုင်းဆိုင်းပြပြီးတော့ဒီဥစ္စာဘာကြောင့်လွှဲလဲဘာကြောင့်မလို့လွှဲရလဲဆိုတာကိုသူတို့ကမေးပါတယ်ဗန်နေရတယ်ဒီငွေကြေးပမာဏဘယ်ကနေဘလို့ရပြီဘလို့ဘာကြောင့်လွှဲလဲဆိုတာသူတို့ကတည်ရဝင်မေးပြီးတော့တည်ရဝင်ဆိုင်းဆိုင်းနေဖြည့်ပြီးတော့ကောင်းထားမှာလို့လွှဲလို့ရှိရင်တော့ဒီဘက်မှာရှိတဲ့ဗန်ဒီမှာတည်ရဝင် FPT ထုတ်ပြီးတော့နာမည်လွှဲတာကတော့အဆင်ပြေပါတယ်
ထိုင်းနိုင်ငံမှာကွန်ဒိုဝယ်ပြီးရင်းနှီးမြှုပ်နှံထားချင်သူတွေအနေနဲ့မြန်မာပြည်နဲ့ထိုင်းနိုင်ငံရဲ့အိမ်ချမ်းမြေအခြေအနေသဘောတဘာဝတူညီမှုမရှိတဲ့အချက်တွေပေါ်မှာတော့တေချာလေ့လာပြီးမှဆုံးရှုံးမှုတွေမရှိရအောင်လှုံ့ဆော်သင့်တယ်လို့လည်းဆိုပါတယ
်မြန်မာပြည်မှာလည်းတချို့ကလည်းဟိုဘယ်လိုပြောမလဲသူတို့ကမြန်မာပြည်ဈေးကွက်နဲ့ရှင်တာပေါ့နော်အိမ်ချမ်းမြေဈေးကွက်ထိုင်းဈေးကွက်နဲ့ညာဈေးကွက်အဲ့လိုတော့ရှင်လို့မရဘူးရှင်ဘာလို့မြန်မာပြည်ကတော့ဘယ်လိုပြောမလဲဒီလိုမျိုးဒီ property ကတော့ဝယ်ပြီးရင်ဈေးတက်တာများတယ်ဒီမှာတော့ဈေးတက်ဖို့ကတော့မရှိဘူးလေမရှိဘူးဆိုတော့သူကအစ်စ်စောင့်နေတာတွေကလည်းအများကြီးနောက်ပြီးတော့ခုနပြောသလိုဒီဈေးကွက်ကတော့တော်တော်ကွာပါတယ်ဘာမှပြီးဈေးကွက်နဲ့ဒီဈေးကွက်နဲ့ပေါ့နော်ဒါပေမဲ့ခုနပြောလို့ဈေးနှုန်းအရဆိုလို့ရှိရင်တော့ပြောရမယ်ဆိုရင်တော့ဒီမှာဝယ်တာတော့မတန်တာတော့မဟုတ်တန်တယ်ဈေးနှုန်းနဲ့နှိုင်းယှဉ်ကြည့်ရင်တော့တန်တယ်အဲ့လိုမျိုးညီမပြည့်ရဲ့ဈေးနှုန်းနဲ့ဒါပေမဲ့ခုနပြောလို့ရေးရှိလို့ investment plan နဲ့ဆိုလို့ရှိရင်တော့ညီမပြီးလောက်ဈေးရဖို့ဆိုတာတော့ဟိုမဖြစ်နိုင်ဘူးလေအဲ့လိုမျိုးဟိုဘယ်လောက်ရမယ်ဘယ်လောက်ရမယ်ပြောနေလေရဖို့ကတော့မသေးကြဘူးအဲ့လိုမျိုးပေါ့နော်
2024ခုနှစ်မေလကုန်ပိုင်းအထိကွန်ဒိုတိုက်ခန်းဝယ်ယူတဲ့နိုင်ငံသားတွေထဲမှာမြန်မာနိုင်ငံကဝယ်ယူတဲ့ပမာဏကဒုတိယအများဆုံးဖြစ်လာတဲ့အကြောင်းထိုင်းနိုင်ငံအိုးအိမ်ချမ်းမြေအယောင်ဌာန REIC သတင်းအချက်အလက်တွေမှာဖော်ပြပြောဆိုခဲ့တာပါ။ဒါပေမဲ့လည်းမြန်မာကျငွေတန်ဖိုးထိုးကြပြီးပြင်ပနိုင်ငံသားငွေစည်းနဲ့ရွှေစည်းတွေစံချိန်တင်လောက်အောင်တက်သွားတာကိုထိန်းချုပ်ဖို့ရွှေနဲ့ဒေါ်လာတရားမဝင်ရောင်းဝယ်သူတွေထိုင်းနိုင်ငံမှာကွန်ဒိုတိုက်ခန်းရောင်းဝယ်သူတွေကိုဖမ်းဆီးစစ်ဆေးနေတဲ့အကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံမှာမြန်မာပြည်သားတွေရဲ့ကွန်ဒိုအယောင်ဝယ်တွေရပ်ဆိုင်းလူမတက်ဖြစ်ပြီးအခုလိုကျဆင်းသွားခဲ့ရတာလည်းဖြစ်ပါတယ်ရှင်
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်လိုလက်ခွင့်အပေါ်မှာမူတည်နေပါလေကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
ခုတော့ပတ်စအစီအစဉ်တွေတဲကစီးပွားရေးအကြောင်းကိုမပြောပြင်အင်တာဗျူးနဲ့စတင်ပါတယ်ခု ကုလသမဂ္ဂလို့ဆင်ပြမှာနိုင်ငံကိုစားပြုသူဖြစ်စစ်ကောင်စီကိုယ်စားလှယ်တွေအခုချိန်ထိနေရမရသေးတာကအာဏာရှင်စနစ်ခြုံငင်းလို့တဲ့မြန်မာပြည်သူတွေရဲ့စံနှံ့နဲ့အတန်တွေကိုကုလသမဂ္ဂမျက်နှာစာမှာဆင်ဆက်မပြတင်ပြနိုင်တဲ့အခွင့်အလမ်းကောင်းတရားရရှိနေခြင်းပဲဖြစ်တယ်လို့မြန်မာသားအမတ်ကြည်ဦးကျော်မိုးထွန်းကပြောလိုက်ပါတယ်။တနည်းတစ်ခါသက်တမ်းတွန်းနေရတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်နေရပြန်လဲရွေးချယ်ဖို့အချိန်တိလာချိန်မှာသူကအခုလိုပြောဆိုလိုက်တာပါသမကြီးဦးကျော်မိုးထွန်းကိုကိုကြံဝင်းအောင်ကမေးမြန်းထားပါလေခင်ဗျာ
။သမကြီးမင်္ဂလာပါခင်ဗျာ
။ဟုတ်မင်္ဂလာပါခင်ဗျာ။ဟု
တ်။သမကြီးကိုဒီကုလသမဂ္ဂညီလာခံကနေတနှစ်တစ်ချိန်ပေါ့နော်တက်တန်းတိုးရိုးပေးလာခဲ့တာဒီစစ်အာဏာသိမ်းပြီးရဲ့နောက်ပိုင်းဆိုလို့ရှိရင်အခုဆိုရင်3ချိန်ကျော်လာခဲ့ပါပြီ။အဲ့တော့ဒီ3နှစ်တာကာလအတွင်းမှာသမကြီးဦးကျော်မိုးထွန်းရဲ့တန်ရေးတမန်ရေးလှုပ်ရှားဆောင်ရွက်မှုကိုပြန်ကြည့်မယ်ဆိုရင်ဘယ်နှစ်ကထူထောင်မှုပို့ပြီးတော့ရှိပြီးတော့အားရစရာပိုကောင်းတဲ့နှစ်ရှိခဲ့ပါတယ်ခင်ဗ
ျကျေးဇူးအများကြီးတင်ပါတယ်ဟိုနိုင်ငံတကာဆက်ဆံရေးပိုင်းနဲ့ပတ်သက်ပေါ့နော်ဟိုအဖြေရတယ် tangible result ရတယ်လို့ပါတော့ဟိုလက်စုပ်လက်ခံပြဖို့ခက်တဲ့အရာတွေပေါ့တဖြည်းဖြည်းနဲ့ဟို snowball effect လို့ပဲပေါ့နော်တဖြည်းဖြည်းနဲ့ဟိုစုပြီးတော့ရတဲ့ impact မျိုးတွေပေါ့နော်ဒါကျွန်တော်အရင်ကလည်းပြောတဲ့ဥစ္စာရှိပါတယ်ဒီကုလသမဂ္ဂဒီမျက်နှာစာမှာပေါ့နော်အဓိကအဖြစ်စစ်တပ်ကိုစားပြုမှုမရအောင်လုပ်ချင်းရဟိုရည်ရွယ်ချက်တစ်ခုပေါ့နော်အဲနောက်တစ်ခုကပြည်သူတွေရဲ့အတန်ကိုဒီ platform ကတစ်စနိုင်ငံတကာအတိုင်းဝိုင်းနေကြားအောင်နောက်ပြီးတော့အဲ့ဒီကြားတဲ့အတန်တွေကိုအခြေပြုပြီးတော့ပေါ့နော်ထိရောက်တဲ့အရေးယူမှုတွေလုပ်နိုင်အောင်ဆိုတော့အဲ့ဒီရည်ရွယ်ချက်နှစ်ခုနဲ့ပေါ့နော်ဆောင်ရွက်နေတာဖြစ်တယ်ပေါ့နော်ဆိုတော့အားလုံးသိတဲ့အတိုင်းအခုထိတော့ပေါ့နော်ဒီဘက်မျက်နှာစာမှာတော့စစ်တပ်ရဲ့ကိုယ်စားပြုဝင်မရအောင်တော့ပေါ့နော်အတက်နိုင်ဆုံးကျွန်တော်တို့ဆောင်ရွက်နိုင်နေတဲ့အနေအထားရှိတယ်ပေါ့နော်ဒါကိုဟိုရလက်တစ်ခုအနေနဲ့လည်းကျွန်တော်တို့ဟိုစာစဉ်းစားလို့ရမယ်မကူညီလားဆိုတော့လေတချို့နိုင်ငံတွေအနေနဲ့ပေါ့နော်အတိုင်းအတာတစ်ခုထိကူညီတာတော့ရှိတယ်ဒါပေမဲ့ကျွန်တော်တို့လိုလားတဲ့ကျွန်တော်တို့ဖြစ်စေခြင်းနဲ့အတိုင်းအတာတစ်ခုခုထိတော့ကူညီရဲ့ဥစ္စာမရအောင်ပေါ့နော်ကုလသမဂ္ဂအနေနဲ့ပေါ့နော်အချုပ်ပြီးတော့ပြောရင်တော့ဒီလုံခြုံရေးကောင်စီကနေကုလ2022ဒီဇင်ဘာလတုန်းကဆုံးဖြတ်ချက် 2669ကိုချမှတ်နိုင်တယ်ဒါမှမဟုတ်လေအဲ့ဒီဥစ္စာမှာကျွန်တော်တို့ဆက်ဆချခြင်းနဲ့ပြောတဲ့ဥစ္စာရှိတယ်ပေါ့နော်အဲ့မှာ enforcers မပါဘူးဒါမလုပ်လို့ဘာလုပ်လိုက်မယ်ဆိုတဲ့ဥစ္စာမပါတဲ့အတွေ့အကြုံပေါ့နော်the resolution အနေနဲ့သာရှိတယ် accountable မှုအပိုင်းလုံးဝကိုအားနည်းတယ်မရှိဘူးမရှိတဲ့အတွက်ကြောင့်ဘယ်လိုလုပ်မလဲဆိုတဲ့ဥစ္စာကိုအခုထိမရှိလာသေးဘူးเนาะဒါကြောင့်ကျွန်တော်တို့အဓိကတောင်းဆိုနေတာတော့ဒီ2669ရဲ့နောက်ဆက်တွဲအနေနဲ့ပေါ့เนาะထိရောက်တဲ့အရေးယူမှုတွေပါတဲ့ဆုံးဖြတ်ချက်တခုချဖို့လိုတယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့တောင်းလျှောက်တော့တောင်းဆိုနေတယ်ဒါပေမဲ့အခုထိတော့အဲ့ဒါတော့ဖြစ်မလာသေးတဲ့အနေအထားမျိုးရှိတယ်လို့တော့ပြောလို့ရပါတယ
်ဟုတ်ကဲ့ခင်ဗျအဲ့တော့ဒီစစ်ကောင်စီကဒီစစ်သားစုဆောင်မှုအတွက်ပေါ့နော်အာစစ်မှုမထမ်းမနေရဆိုတော့ဥပဒေကိုသူကပြဋ္ဌာန်းလိုက်ပြီးတော့လူငယ်တွေစိတ်ပါသည်ဖြစ်စေမပါသည်ဖြစ်စေဒီစစ်သားစုဆောင်နေတာကိုကျွန်တော်တွေ့နေရပါတယ်အဲ့တော့ပြီးခဲ့တဲ့မတ်လတုန်းကဒီကိစ္စကိုနိုင်ငံတကာကအရေးယူပေးဖို့ဟာလားကုလသမဂ္ဂလုံခြုံရေးကောင်စီတကဝန်းအစည်းအဝေးတစ်ခုမှာတာမတ်ကြီးကနေတင်ပြခဲ့တာတွေ့ရပါတယ်ဆိုတော့တာမကြီးအဲ့လိုတောင်းဆိုတာကိုကုလသမဂ္ဂကတခုခုလှုပ်ဆောင်ပေးတာမျိုးရှိပါလား
ခုနဥပဒေလိုတုံးလိုက်တဲ့ဥစ္စာနဲ့ပတ်သက်လို့ကျွန်တော်ဥစ္စာထောက်ပြချင်တာပေါ့နော်ဒါကတရားမဝင်ဆောင်ရွက်ချက်ဥစ္စာတခုဖြစ်တယ်ပေါ့နော်ဒါကဒီပြည်သူတွေရဲ့စန္ဒမပါဘဲနဲ့မတရားစစ်မှုထမ်းအောင်ဆောင်ရွက်တဲ့လုပ်ရက်တခုဖြစ်တယ်လို့တော့ကျွန်တော်ပြောလိုပါတယ်နော်ဘာလို့ဆိုတော့ကနာဦးတဲ့ကဒီစကားစ and lawfulအဖွဲ့တစ်ဖွဲ့ပဲဖြစ်တယ်ပေါ့နော်ဒါကြောင့်မို့လို့အခုသူတို့လောက်ရကလည်းဒါရှင်းတယ်ဒါကဥပဒေမဲ့ဆောင်ရွက်ခြင်းဖြစ်တယ်လို့ပြောကြင်ပါတယ်နောက်မိဘနဲ့ပတ်သက်လို့ပေါ့နော်ဒီလူငယ်အသက်အရွယ်ရှိတဲ့မိဘတွေပါအပါဝင်လူငယ်တွေပါအဆုံးပေါ့နော်ကြောက်ငှက်စိုးရိမ်စွာနေထိုင်ရတဲ့ဥစ္စာကိုဒါတွေကိုကျွန်တော်တို့အသိပေးခဲ့တယ်ဒါကြောင့်တတ်နိုင်သမျှပေါ့နော်ဒီလိုမျိုးတွေကိုဖန်တားပေးဖို့စစ်တပ်ကိုဖိအားပေးဖို့အတွက်ဆိုတဲ့တောင်းဆိုတဲ့ဥစ္စာရှိတယ်ပေါ့နော်နိုင်ငံတွေအသီးသီးကတော့သူတို့နဲ့သက်ဆိုင်တဲ့သတင်းထုတ်ပြန်ချက်လေးတွေအဲသူတို့ဟိုပေါ့နော်တောင်းဆိုတဲ့ဥစ္စာလေးတွေသူတို့လုပ်တဲ့ဥစ္စာတော့ရှိတယ်ဒါပေမဲ့ကုလသမဂ္ဂတစ်ခုလုံးအနေနဲ့ပေါ့နော်ခုနပြောလို့ဒါနဲ့ပတ်သက်လို့တော့ အရေးယူဆောင်ရွက်ထားခြင်းတော့အခုထိတော့ရှိမလာသေးပါဘူး။ဒါပေမဲ့ဒါပြည်သူတွေခံစားနေရတာပြည်သူတွေကြုံတွေ့နေရတာဖြစ်တဲ့အတွက်ကြောင့်တော့ဒါမဖြစ်မနေတောင်းဆိုရမယ်မဖြစ်မနေတိမတိတိအောင်လုပ်ရမယ်အနေအထားတစ်ခုဖြစ်တယ်လို့တော့မြင်ပါတယ်။ဒါကြောင့်ဒီကလေးတွေအနေနဲ့ဒီအချိန်မှာစာသင်ခန်းထဲမှာရှိရမယ်အချိန်မှာအခုလိုမျိုးပုန်းခုံနေရတဲ့အခုလိုမျိုးပေါ့နော်ရှောင်တိန်နေရတဲ့ဥစ္စာတွေတကယ်ဝမ်းနည်းစရာအရန်ကောင်းပါတယ်။သူတို့ကကျွန်တော်တို့ရဲ့အနာဂတ်ပါသူတို့ကကျွန်တော်တို့ရဲ့နောင်ဖြစ်လာမဲ့နိုင်ငံခေါင်းဆောင်တွေဖြစ်တဲ့အတွက်ကြောင့်ပေါ့နော်အခုလိုမျိုးအနေထားမှာတော့နိုင်ငံတကာအနေနဲ့ကျွန်တော်တို့ပြောတဲ့ဥစ္စာကိုသေသေချာချာနားထောင်ပြီးတော့သေသေချာချာအလေးထား action ယူပေးဖို့လိုတယ်ဆိုတဲ့ဥစ္စာကိုတော့ဒီနေရာနေတဆင်ပေါ့နော်ထပ်လောင်းပြီးတော့လည်းအဲမြစ်တာရက်ခန့်တိုက်တွန်းလိုပါတယ်ခင်ဗျအ
ဲ့တော့ခင်ဗျဒီမြန်မာလူထုကိုကာကွယ်ဖို့ကုလသမဂ္ဂပြက်ကွက်တယ်ဆိုပြီးတော့ဒီဇူလိုင်လဆန်းပိုင်းမှာတင်အာတမန်ကြီးကကုလသမဂ္ဂစုံကြီးအစည်းအဝေးတစ်ခုမှာပြစ်တင်ပြောဆိုတာမှတ်မိပါတယ်ဆိုတော့ဘလို့အားမလို့အာမေယာဖြစ်လာလို့တမကြီးအဲ့လောက်ထိထုတ်ပြောဖြစ်တာပါလေခင်ဗျ။ဟ
ိုကျွန်တော်ပြောတာတော့ပေါ့နော်ဒါဖွင့်လင်းလို့အခုမှမဟုတ်ပါဘူးပေါ့နော်။ဆိုတော့အားလုံးဆရာတို့လည်းမှတ်မိမယ်နဲ့တူပါတယ်။အဲကျွန်တော်တို့2021 April May လောက်ကစပြီးတော့ပေါ့နော်။အဲ့ဒီအချိန်မှလည်းစစ်တပ်ကပြည်သူတွေငင်းငန်းစွာဆန္ဒပြတဲ့ပြည်သူတွေကိုခေါင်းတွေခေါင်းတက်တဲ့ကိုနှစ်ဖူးတက်တဲ့ကိုပြစ်ခတ်တတ်ဖြတ်တဲ့ဥစ္စာတွေစတင်လာတဲ့ဥစ္စာမာရရပေါ့နော်ပြည်သူတွေအနေနဲ့ခုတ်ကိုရမဲ့နေတယ်ပြည်သူတွေအနေနဲ့အကာအကွယ်မဲ့နေတယ်အဲ့ဒီအချိန်မှာပေါ့နော်ပြည်သူဆရာတို့မှတ်မိမယ်နဲ့တူပါတယ်ပြည်သူတွေအနေနဲ့ဒီစာတန်းတွေခြင်ပြီးတော့ဟိုအာတူပီစာတန်းတွေခြင်ပြီးတော့တောင်းဆိုတဲ့ဥစ္စာကြီးလေအဲ့ဒီကလေးရရှိခဲ့တယ်ပေါ့နော်အဲ့ဒီကလေးရပဲပေါ့နော်ဆရာတို့မှတ်မိပါမယ်ကျွန်တော်မိကုန်းနေမှာလဲဒါတွေကိုပေါ့နော်အာတူပီ principles ကိုပေါ့နော် apply လုပ်ဖို့ account ထဲပေါ်ဖို့ဆိုတဲ့ဥစ္စာအဲ့ဒီတည်းကတောင်းဆိုတဲ့ဥစ္စာရှိပါအဲ့ဒီနေ့ကဟိုဆွေးနွေးတဲ့ဥစ္စာလေးပေါ့နော်ဒီ R2B နဲ့ပတ်သက်တဲ့ဟိုအထွေထွေမှုချုပ်ရဲ့ report ကိုဒီကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကြားမှာအထွေထွေဆွေးနွေးမှုပေါ့နော်မူဝါဒရေးရဆွေးနွေးမှုပြုလုပ်တဲ့အတွေ့အကြုံလေးတိုက်ဆိုင်တာလည်းဖြစ်တယ်နောက်ပြီးတော့ကျွန်တော်တို့ရဲ့အနေအထားကိုတိကွင်ရအောင်ပေါ့နော်ဒီလိုမျိုးအခွင့်အရေးပေးတာလည်းဖြစ်တဲ့အတွေ့အကြုံဒီကိစ္စကိုဟိုထပ်လောင်းပြီးတော့ပေါ့နော်တောင်းဆိုခြင်းဖြစ်တယ်ထိုက်လောင်းပြီးတော့ထောက်ပြခြင်းဖြစ်တယ်ပေါ့နော်ကျွန်တော်မေကုန်းထဲမှာပါတဲ့ဥစ္စာတွေကအားလုံးတကယ်မြေပြင်မှာဖြစ်ပျက်နေတဲ့ဥစ္စာတွေပြည်သူတွေခံစားနေရတဲ့ဥစ္စာတွေကိုကျွန်တော်ကအသိပေးပြီးတော့ပေါ့နော်ဒီနိုင်ငံတကာကလှုပ်တဲ့လှုပ်ထိုက်တဲ့ဥစ္စာတွေကိုမလှုပ်တဲ့ဥစ္စာကိုကျွန်တော်ထောက်ပြခြင်းဖြစ်တယ်ပေါ့နော်အဓိကအဖြစ်နိုင်ငံတကာအနေနဲ့ချက်ချင်းအရေးယူဖို့လိုတယ်ဆိုတဲ့ဥစ္စာတွေကိုကျွန်တော်တို့တောင်းဆိုခြင်းဖြစ်ပါတယ်ဆိုတဲ့ဥစ္စာလေးတော့ပြောဆိုလိုပါတယ
်ဒါပေမဲ့အခြားတစ်ဖက်မှာလည်းဟာလာကုလသမဂ္ဂအနေနဲ့ကဒီမြန်မာနိုင်ငံရေးဂျောင်းပိတ်နေတာကိုထပ်ပေါက်ရဖို့အတွက်ပေါ့နော်ဒီတန်တမာရေးနှီးလန်းနေရတစုံတရာကျိုးပန်းနေတာမျိုးရောရှိပါလား
ဒါနဲ့ပတ်သက်လို့ပေါ့နော်ကုလသမဂ္ဂအနေနဲ့အထူးသဖြင့်အခုကုလသမဂ္ဂအထူးကိုယ်စားလှယ်ပေါ့နော်အစ်စ်အရင်ဩစတြေးလျနိုင်ငံသားရေးဝန်ကြီးဟောင်းMiss Julie Bishop ပေါ့နော်အထူးကိုယ်စားလှယ်အနေနဲ့ခန့်အပ်တယ်ဖြစ်တယ်သူ့အနေနဲ့သူ့တာဝန်ကိုမေလ29ကနေပြီးတော့စတင်တာဝန်ထမ်းဆောင်နေပြီဖြစ်တယ်ပေါ့နော်အခုဆိုရင်လည်းပေါ့နော်သူသဆိုင်တဲ့လူတွေနဲ့တွေ့ဆုံနေတဲ့ဥစ္စာရှိတယ် Miss Julie Bishop ကိုကြည့်ရဆိုရင်တောက်လျှောက်ပေါ့နော်သူ့ရဲ့ဒီနိုင်ငံတကာမျက်နှာစာမှာဆောင်ရွက်ခဲ့တဲ့ဥစ္စာတွေကိုထောက်ရှုပြီးတော့ဘာဖြစ်ပြောကျွန်တော်တို့အတိုင်းအတာတစ်ခုထိတော့ဒီအထူးကိုယ်စားလှယ်အစ်စ်ပေါ်မျှော်လင့်အားထားတယ်ပေါ့နော်သူ့အနေနဲ့လည်းလှုပ်ဆောင်နိုင်လိမ့်မယ်လို့လည်းကျွန်တော်တို့ယုံကြည်တယ်အဲ့လိုမျိုးသူလှုပ်ဆောင်ပေးနိုင်ဖို့အတွက်ကိုလည်းပေါ့နော်သက်ဆိုင်ရာနိုင်ငံတွေနောက်ပြီးတော့ကုလသမဂ္ဂအတွင်းမှာလည်းပေါ့နော်သူ့ကိုပံ့ပိုးပေးဖို့လိုပါတယ်အဓိကကကျွန်တော်တို့မြန်မာနိုင်ငံကိစ္စနဲ့ပတ်သက်လာရင်ပေါ့နော်ဒီဘက်ပေါင်းစုံကနေကြည့်တဲ့ holistic approach နဲ့တွားဖို့လိုတယ်အဲ့လိုမျိုးတွားတဲ့အချိန်မှာလည်းပေါ့နော်အထူးအရေးကြီးတဲ့အချက်ကတော့ဘာလဲကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒီမြန်မာပြည်သူတွေရဲ့စိတ်ဆန္ဒနဲ့အညီပေါ့နော်ဖြစ်လာမဲ့အနာဂတ်ကိုထောက်ရှုပြီးတော့ဘာလဲဒီအထူးကိုယ်စားလှယ်ဆောင်ရွက်နိုင်မဲ့ဆောင်ရွက်ပေးနိုင်မဲ့ဥစ္စာတွေကိုပေါ့နော်ပံ့ပိုးပေးဖို့လည်းလိုပါတယ်အဓိကကတော့ပြည်သူတွေဆန္ဒနဲ့အညီမြန်မာနိုင်ငံအနာဂတ်ဖြစ်လာဖို့အတွက်ကိုဒီနိုင်ငံတကာအတိုင်းဝိုင်းအထူးသဖြင့် UN အနေနဲ့ UN အဖွဲ့ဝင်နိုင်ငံအနေနဲ့အဓိကပံ့ပိုးပေးသွားဖို့လိုပါတယ်လို့ကျွန်တော်တို့အများနဲ့ပြောတဲ့ဥစ္စာရှိပါတယ်ကျွန်တော်တို့ဒီနိုင်ငံတကာမျက်နှာစာမှာဆောင်ရွက်တဲ့ဥစ္စာနဲ့မြေပြင်မှာဖြစ်ပျက်နေတဲ့ဥစ္စာတွေကတိုက်ရိုက်အချိုးကျတယ်ဆိုတဲ့ဥစ္စာပေါ့နော်ဒါကြောင့်မြေပြင်မှာကျွန်တော်တို့တော်လှန်ရေးအင်အားစုတွေပို့ပြီးတော့အချိန်ရလာလေဒီနိုင်ငံတကာမျက်နှာစာမှာလည်း
ကျွန်တော်တို့ပေါ်ပံ့ပိုးမှုကျွန်တော်တို့ပေါ်ပေါ့နော်ဟိုဟိုဟိုဟိုထောက်ခံမှုကတော့အချိန်နဲ့တပြင်းညီတစ်ပြင်းနဲ့တိုးလာမယ်လို့တော့မြင်ပါတယ်လို့အဲ့လိုလေးတော့ဖြေချင်ပါတယ်ခင်ဗျာဟုတ်ကဲ့ကျေးဇူးပါခင်ဗျာအဲ့တော့ဒီတနေ့တစ်ခါပေါ့ဩဂတ်စက်တင်ဘာလရောက်လာတိုင်းမှာဟာလာကုလသမဂ္ဂအတွင်းမှာဒီနိုင်ငံကိုစားပြုတဲ့ကိုယ်စားလှယ်ကိုစီစစ်ပြီးတော့ခန့်အပ်တဲ့ ီတာဝန်ကိုဆက်ထွန်းဆောင်ခွင့်ဆက်ရအောင်မယ်လို့ဘယ်လိုမျိုးမျှော်လင့်ချက်ရှိပါလဲ
။တခါလေးကြတော့ဗောနော်။ဘာလို့ဆိုတော့ဒီလိုကိစ္စကိုဆုံးဖြတ်ရတာမဟုတ်တဲ့အတွက်ကြောင့်ယက်တိပဲပြောလို့တော့ခက်ပါတယ်ဗောနော်။အခုလိုမျိုးဗောနော်စစ်တပ်ကအကြမ်းဖက်ပြည်သူတွေပေါ့အကြမ်းဖက်မှုတွေပေါ့နော်။နောက်ပြီးတော့ရဲရဲဆက်ဆက်ဗောနော်ပြည်သူတွေတပ်ဖြတ်နေတဲ့အမှုတွေကဒီကျွန်တော်တို့ပြည်သူတွေတွေပြည်တာတွေမခပါဘူးဗောနော်။နိုင်ငံကအတိုင်းဝိုင်းရလေအတိုင်းတာတစ်ခုထိတော့တည်တယ်ဗောနော်။ဒါကြောင့်ပေါ့နော်ဒီလိုမျိုးဒီပြည်သူတွေကိုတက်ဖြတ်နေတဲ့ဥစ္စာတွေကိုကိုစားပြုပြီးတော့ဒီလိုမျိုး UN မျက်နှာစာတွေမှာဒီ misinformation disinformation campaign လုပ်တယ်ဆိုရင်ပြည်သူတွေကိုအယံနစ်နာရရောက်တယ်ပေါ့နော်ဒါကြောင့်ဒီကုလသမဂ္ဂရဲ့ norms ဖြစ်တယ်ပေါ့နော်ဒီ charter မှာလည်းပါတယ် charter ရဲ့အစပိုင်းကပေါ့နော် we the people of the united nations ဆိုတဲ့အစလာဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒီလူသားစံမှုလူသားတွေပေါ့အလေးထားမှုဟိုဘက်ကနေပြီးတော့ကြည်လာနေဟိုပေါ့နော်ဒီစစ်တပ်ကိုကိုစားပြုခဲ့လုံးဝပေးဖို့မတင်ဘူးဆိုတဲ့ဥစ္စာမပေးရဘူးဆိုတဲ့ဥစ္စာအရန်ပေါ်လွင်ပါတယ်ပေါ့နော်ဒါကတော့ဒါ norm စင်နဲ့ပတ်သက်တဲ့ဥစ္စာဒါပေမဲ့တစ်ခါလေကျတော့လက်တွေပိုင်းမှာပေါ့နော်ဒီစစ်တပ်နဲ့နှီးဆက်တဲ့နိုင်ငံတွေရဲ့အနေအထားကအစကျွန်တော်တို့စောင့်ကြည့်သွားဖို့တော့လိုပါမယ်နောက်ပြီးတော့စက်တင်ဘာလပေါ့နော်ဒုတိယအပတ်မှာဆိုရင်လည်းပေါ့နော်နောက်ဒီ89ချိန်မြောက်ပေါ့နော်ကုလသမဂ္ဂအထွေထွေညီလာခံစတော့မယ်ဖြစ်တယ်ပေါ့နော်ဆိုတော့အဲဒီစတဲ့နေ့မှာပဲအားလုံးသိတဲ့အတိုင်း credentials committee ကိုဖွဲ့မယ်အဲ9နိုင်ငံပေါ့နော်3နိုင်ငံကတော့အမြင်နဲ့ပါနေကြ3နိုင်ငံပါမယ်ပြီးရင်6နိုင်ငံအစ်စ်ပါလာမယ်ပေါ့နော်အဲဒီဖွဲ့တဲ့အချိန်မှာတော့ကျွန်တော်တို့လှုပ်ဆောင်ရမယ့်ဥစ္စာတွေပေါ့နော်ပြန်စီယုံရေးစီလို့စီယုံရေးဆင်းရမယ့်ဥစ္စာဒါတွေကတော့ set လုပ်သွားဖို့တော့ရှိပါမယ်
တမကြီးအခုလို VOA ကိုအချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်အခုလိုမျိုးပေါ့နော်အခွင့်အရေးပေးပြီးတော့ပြည်သူတွေရဲ့ဟိုပြန်လဲတင်ပြခွင့်ရအောင်ဆောင်ရွက်ပေးတဲ့ VOA ကိုလည်းကျေးဇူးအထူးတင်ပါတယ်လို့ပြောလိုပါတယ်ခင်ဗျာကျေးဇူးအထူးတင်ပါတယ်ခင်ဗျာ
ဝန်ကြီးဝန်အောင်ပြင်ပြခဲ့တာပါအခုတော့လူမှုရှုခင်းကိုမကြည့်ပြီးစီးပွားရေးကိုကြည့်ကြအောင်ပါ2021ခုနှစ်အစအာနာသိပ်ပြီးနောက်ပိုင်းမြန်မာနိုင်ငံအတွင်းဘဏ်တွေကနေအငွေထုတ်ပေးနိုင်မှုအခက်အခဲဖြစ်လာပြီးတဲ့နောက်ဒီဂျစ်တယ်ငွေပေးချေမှုစနစ်ကိုပိုပြီးသုံးစွဲကြမှုဘိုးဘန်ကတွန်းအားပေးဆောင်ရွက်ခဲ့ပါတယ်။ဒါပေမဲ့လက်တွေ့မှာတော့ဒီဂျစ်တယ်ငွေပေးချေမှုရောငွေကြေးတွဲပြောင်းထုတ်ယူမှုတွေပါအခက်အခဲတွေရှိနေပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်သိန်ထိုက်တင်ပြထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာ2021ခုနှစ်ဆီယနာသိမ့်ပြီးချိန်ကစလို့ဘန်တွေကနေငွေသာထုတ်ယူရရှိမှုအခက်အခဲဖြစ်ခဲ့ပြီးဘူဘန်ကငွေကြေးဆိုင်ရာမူဝါဒတွေညွှန်ကြားချက်တွေဇက်တိုက်ထုတ်လာခဲ့တာပါဒါပေမဲ့ဘန်လုံငန်းရှင်တချို့ကိုစစ်ကောင်စီကခေါ်ယူစစ်ဆင်းနေတဲ့သတင်းထွက်တဲ့ဇူလိုင်လအတွင်းမှာဘန်တွေကနေငွေသာထုတ်ပေးတာကိုထပ်ပြီးတော့ကန့်သတ်ခဲ့တာပါဒီကိစ္စနဲ့ပတ်သက်ပြီးဗဟိုဘဏ်ဒုတိယဥက္ကဋ္ဌဒေါက်တာလင်းအောင်ကဒီဂျစ်တယ်ငွေပေးချေမှုစနစ်ကိုပို့ပြီးတော့တွင်ကျယ်လာအောင်လှုပ်ဆောင်နေကြောင်းပြောဆိုချက်ကိုနိုင်ငံပိုင်မျှဝေရုပ်တံကဇူလိုင်လ10ရက်နေ့မှာထုတ်လွှင့်ပါတယ
်ဗဟိုဘဏ်အနေနဲ့ပေါ့နော်ဒီအစိုးရရဲ့ဒီဂျစ်တယ်စီးပွားရေးကောင်တဲ့ပေါ်မှုကိုအထောက်ပံ့ဖြစ်ဖို့ဒီဂျစ်တယ်ငွေပေးချေမှုတွေကိုလေးပေးပြီးတော့ပေါ့နော်ပုံမှုပြီးတော့လေးပေးအောင်တဲ့ပေါ်နေတာရှိပါတယ်နောက်ငွေရရှိမှခံမှုအခြေအနေအတိုင်းလဲ digital platform တွေဟိုတိရှိောက်နေတယ်ပေါ့။ဘာနေဘက်ကလဲပါလဲဆိုရင် payment platform တွေကိုလက်ရှိမှာတိရှိောက်နေပြီးတော့မှာအသုံးလဲအသုံးပြုနေတယ်customer တွေအနေနဲ့လဲလက်ရှိမှာဒီ payment platform တွေပေါ်မှာအဆင်ပြေစွာဆောင်ရွက်ရတယ်ရှိပါတယ်။နိုင်ငံကနဲ့ရှင်ပြောရရင်တော့နိုင်ငံကငွေပေးချေမှုတွေမှာလဲဘာနေရတစ်ဆင့်ဆောင်ရွက်နိုင်ဖို့ပေါ့လေ။ဘဝအနေနဲ့လဲလေးပေးဆောင်ရွက်ရရှိတယ်။
ဒီဂျစ်တယ်ငွေပေးချေမှုနဲ့စီးပွားရေးလက်ပတ်မှုကတစိမ့်တစ်ပိုင်းတွင်ကျယ်ပြီးသားဖြစ်ပါတယ်။အထူးသဖြင့်အွန်လိုင်းကနေအရာအဝယ်တွေမှာဒီဂျစ်တယ်ငွေပေးချေမှုကိုအများဆုံးသုံးရတာဖြစ်ကြောင်းစီးပွားရေးလုပ်ငန်းရှင်တို့ကပြောပါတယ်။လုံခြုံရေးစိုးရိမ်ချက်ကြောင့်သူကအမည်မဖော်ဘဲ VOA ကိုအခုလိုပြောပါတယ်။
ကျွန်တော်ကနေရောင်းနေ online နေရောင်းနေဖြစ်တဲ့အတွက်ဒီ online payment နဲ့ပဲဆိုဟာတာဖြစ်တဲ့ကျွန်တော်မှရွေးစရာမရှိဘူးအဲဒါကြောင့်ကျွန်တော်ကလက်ခံတယ်ပေါ့လက်ခံတဲ့အတွက်တော့အဆင်ပြေတယ်လို့ပြောလို့ရပါတယ်
ဘောဘန်ဒုတိယဥက္ကဋ္ဌဒေါက်တာလင်းအောင်ကတော့ဘန်တွေကနေငွေလိုသလောက်ပြန်ထုတ်ပေးနေပြီးဒီဂျစ်တယ်ငွေပေးချင်မှုငွေချေလွှဲပြမှုမှာအကန့်အသတ်မရှိဘူးလို့ပြောပါတယ
် Special account ဆိုလို့ရှိရင်ငွေသားထည့်သွင်းတဲ့ပမာဏတိုင်းထုတ်ပြီးပြူထားတယ်ဒီတိုင်းလေးလက်ရှိဆောင်ရွက်နေတာဖြစ်ပါတယ်ဒါပြင်လည်းငွေပေးချင်မှုတွေတင်ပြစွာအဆင်ပြေနိုင်ဖို့ပေါ့လေဆိုတော့ဒီလောက်ထားတဲ့ payment platform တွေပေါ်မှာဒီဂျစ်တယ်ငွေပေးချင်မှုနည်းလမ်းတွေဖြစ်တဲ့ electronic card ဒီနောက်ဘဏ်ကြီးရဲ့ mobile ဘဏ်လုပ်ငန်းနောက် mobile pay ဒီနောက် internet ဘဏ်လုပ်ငန်းဒီနောက် mobile wallet ဒီသုံးယူပြီးတော့ငွေလက်ပြောင်းပေးချေမှုတွေကိုလည်းဆောင်ရွက်နိုင်တာရှိပါတယ်။အဲတော့လက်ရှိမှာလည်းဒါကဒါအတော်လေးအဆင်ပြေပြီးဆောင်ရွက်နိုင်နေတာတွေ့ရပြီးတော့အဲဒီထက်တိုးချဲ့ပြီးတော့ဆောင်ရွက်နိုင်ဖို့လည်းစီစဉ်ထားပါလေ
။နိုင်ငံတကာဥပဒေအကျိုးဆောင်ကုမ္ပဏီတချို့ကဖော်ပြထားတဲ့မြန်မာဗဟိုဘဏ်ရဲ့ဇူလိုင်လ12ရက်နေ့တို့ဒီဂျစ်တယ်ငွေလဲပြောင်းမှုဆိုင်ရာပြင်ဆင်မှုအဖြစ်ဗဟိုဘဏ်ဒုတိယဥက္ကဋ္ဌဇော်မြင့်နိုင်လက်မှတ်နဲ့ထုတ်ထားတယ်ဆိုတဲ့စာထဲမှာတော့ဒီဂျစ်တယ်ငွေပေးချင်မှုမှာလူပုတ်ကိုယ်ချင်းလွှဲပြောင်းမှုကိုတရက်ကိုကျပ်ငွေ10သိန်းကနေအများဆုံးကျပ်သိန်း50လူပုတ်ကိုယ်ကနေလုပ်ငန်းကိုပေးချင်မှုမှာတော့တစ်နှစ်ကိုကျပ်ငွေ300အဖြစ်ပြင်ဆင်သတ်မှတ်ကြောင်းဖော်ပြထားပါတယ်ငွေသားထွက်ယူနိုင်မှုပမာဏကိုကန့်သက်ထားစေဖြစ်သလိုဒီဂျစ်တယ်ငွေချေးလွှဲပြောင်းမှုမှာလည်းအကန့်အသတ်ရှိပါတယ်လို့လက်တုံးပြန်ခန့်ရမယ့်အရေးစိုးရိမ်ချက်ကြောင့်အမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်က VOA ကိုအခုလိုပြောပြပါတယ်
ကျွန်တော်တို့ထဲမှာတော့ campus set လေးတစ်ခုရှိရယ်အရင်အကောင့်ခေါင်းမှန်းနေဒီတကယ်ကောင်းလွှဲလို့မရတာမျိုးပေါ့အဲအဲ့လိုမျိုးကန့်သက်ထားတယ်ဒီကေကောင်းနေအကောင့်ဟောင်းတော့လွှဲလို့ရတယ်ပေါ့ဒီလိုကန့်သက်ထားတာရှိရခဲ့တာအာဒီဘီယိုဆိုရင်30လဲလဲအဲကျွန်တော်တို့အပြောင်းလဲလုပ်လို့ရတာမျိုးလေးပေါ့အဲ့လိုမျိုးကြီးကန့်သက်ထားတာရှိပါခဲ့မှာ
စီးပွားရေးသမားတွေအတွက်အဓိကအခက်အခဲကတော့ဘဏ်ကိုငွေသွင်းလို့လွှဲပေမဲ့ပြန်ထုတ်ဖို့ခက်ခဲတဲ့အချက်လို့လည်းပြောကြပါတယ
်တကယ်တမ်းဆိုရင်တော့အများဆုံးအပြင်ကအရင်ကလေးကအဲ90ရာခိုင်နှုန်းလောက်က digital payment နဲ့သွားကြတာများတော့တကယ်လုပ်ငန်းကြီးတွေရပြီနော်ဒါပေမဲ့လုပ်ငန်းငယ်လေးတွေအကြတော့ဒီစာ cash နဲ့ပဲသွားတာများတယ်ပေါ့နော်ဒါကြောင့်တကယ်လို့ဒီကြရထသွားရင်တော့ခဏပြောသလိုပေါ့အဓိကထိခိုက်တာကငွေတွေပဲဖြစ်တဲ့အတွက်ပို့ပြီးမှထူညံတာပေါ့ဒီ
ဘောဘန်ဒုတိယဥက္ကဋ္ဌဒေါက်တာလင်းအောင်ကတော့လူမှုအနေနဲ့ငွေသားထုတ်ယူမှုရှော့ချချဖို့ထပ်ပြီးတော့တိုက်တွန်းပါတယ်လက်ရှိမှာတော့တချို့ဘဏ်တွေကတစ်နှစ်ကိုချက်သိန်း200ထုတ်ပေးနေသလိုတချို့ဘဏ်တွေကတော့ချက်သိန်း100ထုတ်ပေးနေကြောင်းပြည်တွင်းစီးပွားရေးလုပ်ငန်းရှင်က VOA ကိုပြောပါတယ
်ဒီတွက်ချက်လည်းတော့100တောင်မှ200ဘဏ်တစ်ပတ်နဲ့တစ်ပတ်မတူဘူးခင်ဗျအဲ့တော့ပမာဏကိုပြောရရင်လည်းခက်တာပေါ့နော်တကယ်လို့လုပ်ငန်းကြီးသမားတွေအတွက်ဆိုရင်တော့နည်းနည်းထိခိုက်မှာပေါ့နော်ကျွန်တော်တို့လုပ်ငန်းငယ်သမားကတော့သူထုတ်ပေးတဲ့ပမာဏနဲ့တော့ဆင်ပြေပါတယ်ခင်ဗျ
digital စနစ်ငွေချေးလွှဲပြောင်းမှုမှာလည်းပေးချေမှုကမခက်ခဲပေမဲ့နေရာတိုင်းမှာ digital ငွေပေးချေမှုကမတွင်ကျဲသေးတဲ့အခက်အခဲဖြစ်နေတာပါ digital စနစ်နဲ့ငွေချေးလွှဲပြောင်းတာမှာလည်းငွေသားထုတ်ယူတဲ့အခါမှာဒေသအလိုက်ရာခိုင်နှုန်းနဲ့အခချင်းငွေပေးနေကြရတာပါအထူးသဖြင့်စစ်ဆောင်ရသူတွေအတွက်နေစဉ်ဆောက်ဝတ်နေရေးဖြည့်ရှင်ဖို့ငွေသားရှိဖို့လိုတယ်လို့စစ်ဆောင်တွေကပြောကြပါတယ်တိုက်ပွဲတွေဖြစ်နေတဲ့ရခိုင်လူဒေသမှာတော့ငွေသားရှားပမှုနဲ့ရင်ဆိုင်နေရကြောင်းရခိုင်ဒေသခံတချို့က VOE ကိုပြောကြပါတယ်။အွန်လိုင်းငွေလွှဲတွေကဒီငွေသွားထုတ်ယူတဲ့အခါမှာငွေ100ချက်ကို20ချက်တချို့ဒေသတွေမှာဆိုရင်23ချက်အထိပေးချရတာတွေရှိလာကြောင်းရခိုင်ဒေသခံတချို့ကပြောပါတယ်ရှင
်။မသိညီတဲ့စီးပွားရေးအစီအစဉ်မှာခုတော့လူမှုရှုခင်းစီစဉ်ကိုဆက်ချင်ပါတယ်။မြန်မာနိုင်ငံမှာတက်ရှိမျိုးစိတ်စ်တွေစတဲ့ကြချဖွေတဲ့နေရာမှာတမ်းပန်းပြည်သူတွေလည်းပါဝင်နိုင်တယ်လို့ပြင်းပြင်းထန်ထန်မှာကြွေပန်းမျိုးစိတ်စ်ကိုဖော်ထုတ်နိုင်ခဲ့သူကပြောပါတယ်။ဒေသကပြည်သူတွေရဲ့အကူအညီနဲ့ကရင်ကြွေပန်းကိုမှတ်တမ်းတင်နိုင်ခဲ့သူတယောက်ဖြစ်တဲ့မမြဖုံမော်မဆုမြမော်ကမေးမြန်းထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံထဲမှာမျိုးစိတ်သင်းလို့မှတ်တမ်းတင်နိုင်မဲ့ဒီတက်ရှိပေါင်းထောင်နဲ့ချီရှိနေနိုင်သေးတယ်လို့ကရင်ပြည်နယ်ထဲမှာရွှေဘန်းမျိုးစိတ်သစ်ကိုရှာဖွေတွေ့ရှိမှတ်တမ်းတင်နိုင်ခဲ့တဲ့သူတွေဒီတယောက်ကပြောပါရယ်အဲ့လိုမျိုးတံတဝါတွေအပင်တွေကိုဒီသိပ်ပတ်နီးကြလေ့လာတဲ့နေရာမှာတာမန်ပြည်သူတွေကလည်းသူတွေတွေနဲ့အတူလက်တွဲပြီးတော့မှပါဝင်ရှာဖွေနိုင်တယ်လို့သူကပြောပါရယ်ဘလို့နီးတွေနဲ့ပါဝင်ရှာဖွေလို့ရတယ်လဲဆိုတာကိုဒီကရင်ရွှေဘန်းလို့နာမည်ပေးထားတဲ့မျိုးစိတ်သစ်ကိုရှာဖွေတွေ့ရှိခဲ့သူတယောက်ဖြစ်တဲ့မတ်မြဖုံးမော်ကိုမေးကြည့်ထားပါရယ်သူကတော့လက်ရှိဒီတရုတ်နိုင်ငံသိပ်ပတ်အကယ်ဒမီမှာဇီဝစင်ကယ်ပြောင်းလဲမှုဆိုင်ရာသုတေသနလုပ်နေတဲ့ PhD ကျောင်းသူဖြစ်ပါတယ်ဒီအရှိတောင်အရှာကရွှေဘန်းနေအကြောင်းကိုလေးလာသုတေသနပြည့်နေသူဖြစ်တယ်လို့ဒီမြန်မာနိုင်ငံထဲမှာဒီမျိုးခွဲတွေမျိုးစိတ်တွေအကြောင်းကိုကွင်းစင်လေးလာမှတ်တမ်းတင်နေတဲ့ဒီ NSCI အဖွဲ့ရဲ့အဖွဲ့ဝင်တယောက်လည်းဖြစ်ပါတယ
်2020ခုနှစ်ဒီဇူလိုင်လမှာပြည်ပြည်မှာရှိတဲ့ဒီဒေသခံတို့စီကနေဒီရွှေဘန်းမျိုးစိတ်ရဲ့တပုံမှန်စံကိုစပြီးတော့တွေ့ကြရပါတော့เนาะဒီအဲ့ဒီအချိန်မှာတော့ညီမတို့ကအပင်နမူနာရယူနိုင်ခဲ့ခြင်းပေါ့မျိုးစိတ်တစ်ဖြစ်ဆောင်ဒီတိတ်ပဏိစာတက်တည်ပြနိုင်မဲ့ဒီလိုအပ်တဲ့အချက်လက်ပြည့်စုံအောင်မတန်းတင်နိုင်ခဲ့ခြင်းရှိခဲ့ဘူးပေါ့เนาะအဲ့အဲ့ကြောင့်မို့ဒီညီမအနေ2023ခုနှစ်လေလာမှာပေါ့အဲ့ဒီ NSCI မှာစတင်ပါဝင်ဖြစ်ပြီးတော့ဒီမျိုးစိတ်တစ်ဖြစ်နိုင်ခြင်းရှိတယ်ဒီအပင်ရဲ့ပေါ့เนาะပန်းပွင့်ချိန်ဖြစ်တဲ့အဲ့ဒီဇူလိုင်လမှာပေါ့เนาะလိုအပ်တဲ့အချက်လက်ဒီစုဆောင်နိုင်ကိုဒီဒေသခံအခွင့်အရေးနဲ့တိုင်ပင်ထားခဲ့တယ်။အဲ့ကနေဒီစင်ကျွန်တော်တို့ဖွဲ့ကဒီကရင်ပြည်နယ်ကဒေသခံတွေရဲ့အကူအညီနဲ့ပေါ့နော်။ကျွန်တော်တို့လိုအပ်တဲ့အချက်လက်တွေစုဆောင်းနိုင်ခဲ့ပြီးတော့ဒီကရင်ချေပန်းလို့စာတမ်းရေးသားအညီပေးနိုင်ခဲ့တာဖြစ်ပါတယ်ပေါ့နော်။အဲ့ဒီကြောင့်မို့ဒီစာတမ်းမှာလည်းဒီမျိုးစိတ်တဲ့ရှားဖွေတွေ့ရှိမှုမှာဆိုရင်ဒေသခံတွေပူးပေါင်းပါဝင်တဲ့ Citizen Science ကအရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်လို့ဆိုတာကိုမင်းတို့ထုတ်ပြနိုင်တဲ့အကြောင်းလေးရေးသားထားပါတယ်ပေါ့နော်။စာတကြောင်အနေနဲ့
မြန်မာတို့လိုပဲဒီလိုမျိုးတွေ့ရှိပတ်တန်းတင်နိုင်ခဲ့တဲ့နောက်ပန်းတစ်ခုကတော့ဗဒိန်ကိုဘန်းပေါ့နော်မြန်မာနိုင်ငံမှာတော်တော်လေးကြဲကြဲပြည့်ပြည့်တည်ကြတဲ့ဗဒိန်ကိုဘန်းပေါ့ဆိုတော့အဲ့ဒီဗဒိန်ကိုဘန်းဆိုလို့ရှိရင်လေဒီ American Smithsonian Institute ကပညာရှင်တယောက်ကဒီမြန်မာနိုင်ငံရောက်တော့ဈေးထဲမှာဒီဗဒိန်ကိုဘန်းနေရောင်းနေတာတွေ့တော့မှာဟာဒီဘန်းကတော့ဖြင့်ဒါမျိုးစိတ်တစ်ပဲမှတ်တမ်းမတင်ရသေးဘူးဆိုတာကိုသတိထားမိပြီးတော့မှမှတ်တမ်းတင်နိုင်ခဲ့တာဖြစ်ပါတယ်ဆိုတော့ဒီဈေးထဲမှာဗဒိန်ကိုဘန်းနေရောင်းနေတဲ့ဘန်းတွေရဲ့ဓာတ်ပုံနဲ့ပေါ့နော်အခုဝါရှင်တန်မြို့တော်ကတဘာဝတမိုင်းပြတိုက်မှာတည်တည်ချာချာကိုသူကပြတိုက်ပြီးတော့ရှင်းပြထားပါတယ်ဆိုတော့ပြောချင်တာအခုလိုမျိုးဒီမြန်မာနိုင်ငံထဲမှာအသေးချာဒီမှတ်တမ်းမတင်နိုင်သေးတဲ့မျိုးစိတ်တွေပေါ့နော်အများကြီးရှိနေနိုင်သေးတယ်လို့ပြောလို့ရလားဆိုတော့လက်ရှိအခြေအနေရောအဲ့ဒါတွေကိုရှာဖွေမှတ်တမ်းတင်နိုင်ဖို့အတွက်ဘယ်လောက်ထိအခက်အခဲဖြစ်နေတယ်လို့ပြောလို့ရနိုင်ပါလဲရှင်
ဒီပရင်ငိုဘန်းလို့ပေါ့အလားတူဖြစ်ရမျိုးညီမလေးလာနေတဲ့ကျွေးဘန်းမှလည်းရှိခဲ့ပါတယ်ပေါ့နော်ဒီမှာလည်းဆိုဒီကချင်ပြည်နယ်ကုစားကိုဒေသမှာပေါ့အဲအဲ့ဒီပညာရှင်ကပေါ့နော်ဒီသူကမျိုးစိတ်တက်လို့မသိခင်မှာဒီဈေးထဲမှာပေါ့နော်ဒီဒီကျွေးဘန်းကိုပေါ့နော်အဲ့မျိုးစိတ်တက်ကျွေးဘန်းကိုပေါ့နော်ချင်မောင်ရက်လိုမျိုးအဲ့ဒီဒါတွေမှာစားတဲ့ဟင်းသီးဟင်းရွက်ခြေချောင်းချနေတာကိုအဲတွေ့ရှိခဲ့ပေါ့နော်ဒါပေမဲ့အဲ့ဒါကတော့ဒီမှတ်တမ်းတင်ရတဲ့မျိုးစိတ်တက်တစ်ခုဖြစ်တယ်ပေါ့နော်အဲအဲ့လိုအလားတူဖြစ်ရမျိုးလည်းရှိခဲ့ပူပါတယ်ဒီမတမ်းမတင်ရသေးတဲ့မျိုးကွဲတွေဘယ်လောက်လောက်ရှိနိုင်ကြလဲဆိုတော့အပေါ်မှာတော့ဘာလို့ဒီမြန်မာလေးလာနေတဲ့ပြည်မျိုးစုံမျိုးကွဲဆိုင်ရာချက်လက်တွေနဲ့ပဲပြောသွားမှာဖြစ်ပါတယ်ဒီ2019ခုနှစ်မှာထွက်ရှိခဲ့တဲ့ရေတောင်အရှနိုင်ငံကြီးရဲ့ပေါ့နော်အပင်မျိုးစုံမျိုးကွဲလေးလာခြင်းဆိုင်ရာတိုးတက်မှုလေးလာဆန်းစစ်ခြင်းပေါ့နော်ဒုတိယကနာစာတမ်းအရာရောဒီမြန်မာနိုင်ငံမှာဇီဝမျိုးစုံမျိုးကွဲဒုတိယကနာတွေပူးပေါင်းလုပ်ဆောင်နေတဲ့နိုင်ငံတကာဖွဲ့စည်းတွေရလက်စာတမ်းတွေအရောမြန်မာနိုင်ငံမှာအပင်မျိုးစိတ်ပေါင်း4000ခန်းပါပေါ့နော်လေးလာမတန်းတင်ဖို့ကြန့်ရှိနေနိုင်ပါသေးတယ်လို့ဒီကောက်ချက်ချထားတယ်ပေါ့နော်ဒေတာတွင်းမှာလည်းတတော်ပြုံးသိမှုအများဆုံးနိုင်ငံတစ်ခုလည်းဖြစ်နေသေးတာမို့ပေါ့နော်အချို့မျိုးစိတ်တွေအရဆိုလို့ရှိရင်ဒီမြန်မာတို့မတန်းမတင်ရသေးခင်မှာပဲပြောက်ကွယ်သွားနိုင်တဲ့အခြေအနေမျိုးလည်းဒီဆိုင်နေရပါပြီ
အခုအဲ့လိုမျိုးပြောလို့ပေါ့နော်တစ်ဆက်ထဲမှာဒီမှာစောစောလည်းညီမရှင်းပြတဲ့ထဲမှာနည်းနည်းပါပါတယ်ဒီ citizen science အကြောင်းကိုတစ်ဆက်ထဲမေးချင်ပါတယ်ဆိုတော့ခုနပြောသလိုပဲဒီမြန်မာနိုင်ငံမှာစနစ်တကျပေါ့နော်မှတ်တမ်းမတင်ရသေးတဲ့တက်ရှိမျိုးစိတ်တွေကိုဒီပေါ်ထုတ်နိုင်ဖို့လုပ်တဲ့နေရာမှာဒီတာမန်ပြည်သူတွေအနေနဲ့ပေါ့နော်အဲ့ညီမတို့လိုမျိုးဒီပညာရှင်တွေသိပ္ပံနေကြလေ့လာနေတဲ့လုပ်ငန်းတွေမှာတာမန်ပြည်သူတွေအနေနဲ့ဘယ်လိုမျိုးပါဝင်လို့ရတယ်လဲဆိုရယ်ဒီ citizen science အကြောင်းလည်းနည်းနည်းလေးတစ်ဆက်ထဲရှင်းပြပေးပါပါရှင
်ဒီလိုအခြေအနေမျိုးမှာပေါ့နော်ဒီညီမတို့ NSCI အနေနဲ့ကတော့ပြည်သူလူထုပူးပေါင်းပါဝင်တဲ့သိပ္ပံနေကြဥပဒေနာလောက်ဆောင်မှုလို့အတိတ်ပဲဖွင့်ဆိုတဲ့ citizen science ကိုအသုံးပြုပြီးတော့ဒီနိုင်ငံရဲ့ဇီဝမျိုးစုံတွေလေ့လာခြင်းပေါ့မတန်းတင်ခြင်းနဲ့ချင်းချင်းကောင်းခြင်းမှာအခုနေခုဖြစ်စီပုံရွေးချက်ထားရှိပြီးတော့လှုပ်ဆောင်နေတဲ့ဒီ volunteer အဖွဲ့အစည်းတခုဖြစ်တယ်ပေါ့နော်အဲ့ဒါကဘယ်လိုရွေးချက်လဲဆိုတော့ပေါ့နော်ကိုယ်တိုင်ကွင်းစင်းလေးလာဖို့အဆင်မပြေတဲ့အချိန်မှာပေါ့နော်နေရာ data တခုမှရှိတဲ့ data ခံရတဲ့အကူအညီကိုယူပြီးတော့အချက်လက်စုဆောင်းတာဖြစ်တယ်ပေါ့နော်အခု
လက်ရှိဥပမာဆိုလို့ရှင်ဒီကရင်ကျွေးပန်းဖြစ်တယ်ပေါ့နော်ဒီကရင်ကျွေးပန်းကဒေတာခံစီကနေတပ်ပုံမတန်ရယူတယ်ဒေတာခံတွေကပေးရတဲ့ခြင်းဆက်လက်ကိုစုဆောင်ပြီးတော့ညီမတို့ကဒီသိပ္ပံကြီးကလေးလာမှုပြန်လုပ်ပေးတာဖြစ်တယ်ပေါ့နော်ပြီးလို့ရှင်ဒီမတန်းတင်ခြင်းပေါ့နော်စာတန်းထုတ်ဝေခြင်းပေါ့ဒီတွင်ပြပါပညာရှင်ကိုပူးပေါင်းပြီးတော့လုပ်ဆောင်လို့ရတဲ့ရာတွေရှိတယ်ပေါ့နော
န်ရယူပြီးလို့ရမယ်ပြီးလို့ရှိရင်ညီမတို့ဒီ social media ပေါ့ community ဖြစ်တဲ့ NSN group မှာလာပြီးတော့တင်ပြီးလို့ရတယ်ပြီးလို့ရှိရင်တော့ညီမတို့ကိုပေါ့နော်နေရာ data distribution information ပေါ့နော်နေရာ data အချက်အလက်လေးပေးပေးရမယ်ပေါ့နော်အတိအကျမဟုတ်ရင်တော့ညီမတို့ကတိုင်းဒေတာကြီးတော့မဟုတ်ဘူးပြင်းနေပေါ့နော်အဲ့တော့ညီမတို့တောင်းချင်ပါတယ်ဘာဖြစ်လို့ဆိုအဲ့ဒီနေရာဒေတာအချက်အလက်တီမှာညီမတို့ကစနေပြုစုတဲ့နေရာမှာအတုံးချလိုက်ရမှာဖြစ်ပါတယ်ပေါ့နော်ပြင်တဲ့ပုံလေးကိုချီချီလေးနဲ့လဲပေးဖို့လိုမယ်ပြင်အပင်ရဲ့အစိပ်ပိုင်းအားလုံးကိုပေါင်းလဲပေးဖို့လိုမယ်အဲ့ဒီချီလင်းအောင်ရဲ့ပေးဖို့လိုမယ်ပေါ့နော
်ဟုတ်ကဲ့ပါရှင်နောက်တစ်ခုကဆော့ဆော့ကလည်းညီမပြောခဲ့တဲ့အထက်မှာပါပါတယ်ဒီတက်စီဒီရှားပါမျိုးစိတ်တွေဟိုမျိုးတုံးတော့မဲ့အန်ဒီရဖြစ်နေတဲ့မျိုးစိတ်တွေအကြောင်းပေါ့လေဆိုတော့ညီမနိုင်ငံမှာညီမပြောခဲ့သလိုတက်တော့ပြုံးမှုတွေကလည်းဖြစ်နေတော့တချို့ဟာတွေကဒီမှတ်တမ်းမတင်နိုင်ခင်မှာပဲပျောက်ွယ်တော့မဲ့ NDA တွေဖြစ်နေတယ်ပေါ့လေဆိုတော့အဲ့လိုမျိုးစိတ်တွေတကယ်တော့ပျောက်ွယ်မသွားအောင်ဆိုရင်ကစနစ်တကျရှာဖွေရမယ်မှတ်တမ်းတင်ထားဖို့လိုတယ်တချို့နိုင်ငံတွေမှာတော့လိုအပ်ရင်တော့ဥပဒေတွေပါထုတ်ပြန်ပြီးတော့သူတို့ကာကွယ်ထိန်းသိမ်းကြပါတယ်ဆိုတော့လက်ရှိမြန်မာနိုင်ငံမှာကအဲ့ဒါမျိုးတွေလုပ်ဖို့ခက်ခဲနေတဲ့ဟိုအခြေအနေမျိုးဖြစ်နေတယ်ပေါ့လေမလုံးနိုင်တဲ့အခါကျတော့ညီမတို့လိုမျိုးဒီထိန်းသိမ်းကာကွယ်ဖို့စူးစမ်းဖို့လုပ်နေတဲ့လူတွေပေါ့လေညီမတို့အနေနဲ့ဘယ်လိုမျိုးလုပ်နိုင်မယ်လို့ရောပြောလို့ရပါလဲရှင
်ဒီစီဝါမျိုးစုံမျိုးကွဲတွေကိုထိန်းသိမ်းကာကွယ်ဖို့ကတော့ညီမတို့စဉ်ဆက်မပြတ်လေးလာဆောင်ချီမှုလိုအပ်တယ်ပေါ့နော်ညီမတို့အနေနဲ့ကတော့အခုကဝင်းစင်းလေးလာခြင်းအဆင့်မှာနေပေါ့နော်အများကြီးလိုအပ်ချက်တွေရှိနေပြီးတဲ့အနေအထားဖြစ်ပြီပေါ့နော်ညီမစီဝါမျိုးစုံမျိုးကွဲတွေအတွက်ကတော့ပါဝထင်းထင်းကာကွယ်ရမယ်ဆိုတာတိမှထင်းထင်းလို့ရမှာဖြစ်ပါတယ်ပေါ့အဲ့အတွက်ဘာတွေရှိတယ်ဆိုတာမသိရင်ပေါ့နော်ဆက်လက်လုပ်ဆောင်ဖို့မဖြစ်နိုင်ဘူးပေါ့နော်ပေါ့ညီမတို့အခုဖွဲ့အနေနဲ့ကတော့ခုနပြောတယ်ပေါ့နော်ချက်လက်ဆူဆောင်ပေးတယ်စူစီပေးတယ်ပြီးရင်မှတ်တမ်းတင်ပေးတယ်ပေါ့နော်ဒါလေးပဲလုပ်ဆောင်နိုင်မှာပေးတယ
်ကရင်ပြည်နယ်ထဲမှာဒီကျွေးပန်းမျိုးစိတ်တစ်ခုကိုရှာဖွေဖော်ထုတ်မှတ်တမ်းတင်နိုင်ခဲ့တဲ့တွေကအမှန်များဖုံးပါပါရှင်လက်ရှိတရုတ်နိုင်ငံကဒီသိပ္ပံအကယ်ဒမီမှာဇီဝစင်ကေပြောင်းလဲဖို့ဆိုင်ရာသုတေသနလုပ်နေတဲ့ PhD ကျောင်းသူလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာဒီနောက်ထပ်မျိုးစိတ်တွေကိုရှာဖွေမှတ်တမ်းတင်နိုင်ဖို့အတွက်တာမန်ပြည်သူတွေရဲ့ပံ့ပိုးမှုကလည်းသိပ်ကိုအရေးကြီးတယ်လို့ပြောပါတယ်ရှင်ကျွန်မဆူမြန်ပါမှာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/BurmeseViewNews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြရောက်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင် VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်ဒီနေ့ရဲ့ပတ်စဉ်စီစဉ်တွေတက်ဆက်လို့အပြီးပါတော့သတင်းကြီးချုပ်ကိုဆက်လက်ပြောပြပေးပါမယ်ခင်ဗျာဒီမိုကရက်ပါတီကအမတ်တွေအုပ်ချုပ်ရေးမှုတွေဗန္ဒရေးတွေအလူရှင်တွေကလာမယ့်နိုဗ ెంబ ာသမ္မတရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောင်းဖြစ်ဒုတိယသမ္မတကမ်လာဟဲရစ်ကိုတတိယလာနေ့မှာထောက်ခံလိုက်ကြပါတယ်။ဒါပေမဲ့အော်ဟိုလာကျင်းပမဲ့ဒီမိုကရက်ပါတီကြီးလာကကနေမစ္စကမ်လာဟဲရစ်ကိုပါတီသမ္မတလောင်းဖြစ်တရားဝင်ရွေးချယ်ရအောင်မှာပါ။ပါတီသမ္မတချက်အရသမ္မတလောင်းဖြစ်ဖို့ကိုယ်စားလှယ်ပေါင်း1986မဲ့လိုအပ်မှာဖြစ်ပြီးအပီသတင်းဌာနသဘောထားစစ်တမ်းအရဆိုရင်တော့ဒီမိုကရက်ပါတီညီလာခံကိုယ်စားလှယ်ပေါင်း1090ကိုမြေမြောင်ကြီးရမှာ1000ကျော်ကကမ်လာဟဲရစ်ကိုထောက်ခံကြမယ်လို့ဆိုထားပြီးဖြစ်နေပါတယ်။လာမယ့်သမ္မတရွေးကောက်ပွဲမှာမရှင်းတိုင်တော့ဘူးလို့သမ္မတဂျိုးဘိုင်ဒန်ကြေညာပြီးနောက်မှာပဲတိုင်ဘက်သမ္မတလောင်းထရမ့်နဲ့ရီပပ်ဘလီကန်ခေါင်းဆောင်တွေကသမ္မတဘိုင်ဒန်ယာဒူးကနေနှုတ်ထွက်ပေးကြဖို့တောင်းဆိုနေကြပါတယ်။သမ္မတဘိုင်ဒန်ကသမ္မတယာဒူးနဲ့အခုရောနောက်ရောဘယ်တော့မှမသိတော့ဘူးလို့သမ္မတဟောင်းထရမ့်ကသူ့လူမှုမီဒီယာမှာရေးပါတယ်။အခုချက်ချက်ယာဒူးကနှုတ်ထွက်ပြပါလို့အောက်လွတ်တော်ဥက္ကဋ္ဌကလည်းထုတ်ပြန်ချက်နဲ့တောက်ဆိုပါတယ်။လောင်းတိုင်းကမှာတော့ဒီသပရင်ပတ်တဲ့ကျင်းပမှုရှိတဲ့အာရှအရှိတော်အာရှနိုင်ငံများနိုင်ငံကြီးဝန်ကြီးအစည်းအဝေးမှာမြန်မာဘက်ကနိုင်ငံရေးရာကိုစားပြုသူမဟုတ်တဲ့ကိုယ်စားလှယ်ပဲတက်ရောက်ခွင့်ပေးဖို့အမေရိကန်ပြည်ထောင်စုကသဘောတူတယ်လို့နိုင်ငံကြီးဌာနထိပ်ပန်းအရာရှိသူကပြောကြားလိုက်ပါတယ်ခင်ဗျာ။ခုတော့အစည်းအဝေးကိုဆုံးသတ်ပြစေခင်ဗျာ။ဒီနေ့အင်္ဂါမနေ့အစည်းအဝေးထုတ်လို့ရမှုကနားလောင်ပါVOA ရုပ်သံရဲ့ဗဒပိုင်းအစီအစဉ်ကို VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ တော်တဲ့ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလို့ကျမ်းမှာချမ်းသာဘေးရာဒုက္ခဝေးကွာကြပြီးသာနာဘဝထပ်သူမြတ်တည်ဖြစ်ကြပါစေကျွန်တော်တို့မောင်သားများ